ယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုညာနုမောဒနာတရားလိုင်းနာကျင့်သုံးမှုရာတရားကိုဟောကြားပေးမယ်ပေါ့။သာသနာတော်နှစ်2556ခုနှစ်မြန်မာဘောဇာတက္ကရာ1384ခုနှစ်တပေါင်းလာပြီးကျော်15ရက်ခရစ်နှစ်2013ခုနှစ်ဧပြီလ10ရက်ဗုဒ္ဓဟူးနေ့မှာစကိုင်းတောင်ယုံများဆက်ကြကြောင်းတိုက်သို့လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကစကိုင်းမြို့အချုပ်စုရဲ့မှာနေထိုင်ကြတဲ့ရဟန္တာယိကာမကြီးဒေါ်စောကြီးရဟန္တာယိကာကြီးဦးဝင်းမောင်ရဟန္တာယိကာမကြီးဒေါ်စောကျွဲတာများဖြစ်ကြတဲ့ကိုခိုင်ကိုဦးမမေတက်ခိုင်ကိုဆန်းလင်းအောင်ကိုစောသမီးများဖြစ်ကြတဲ့မာထောင်မာအေးမုံမခင်မို့မို့မခိုင်ခိုင်လွင်မလဲလဲခိုင်ညာနန်းတွေစီဆက်ညာနန်းတွေစီဆက်နဲ့ညာစိမ့်တောင်တစ်ဖက်ဆိုင်မိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကစကိုင်းတောင်ယုံများဆက်ကြကြောင်းတိုက်သို့လာရောက်ပြီးတာတနင်ကုရတာမဏိကျော်ဘွဲ့ကံဘောဇတာမဏိကျော်ဘွဲ့ပရိယတိသာသနာလင်္ကာရတကြတိဟသာမဏေချိုဘွဲ့ဝိနည်းဝိတုဘွဲ့ရရှိခဲ့တဲ့သာမဏေရှင်ပညာသာမီလင်္ကာရအားတင်ငန်းတပိတ်စားတဲ့ပစ္စည်းလေးပါးတို့ဖြင့်ထောက်ပံ့လှူဒန်းပြီးတော့မြင့်မြတ်သောယဟန်ဖြစ်သူရောက်အောင်သူတွင်ကြီးမြောက်ခြင်းဆိုတဲ့ဥပတံပရကံဆောင်မင်္ဂလာဓမ္မနုဂဟဒီမင်္ဂလာကိုလာရောက်ပြီးတော့စီပူအထုပ်ပြုလုပ်ကြတယ်။ယဟန်မင်္ဂလာကိုကြောင်းပြုပြီးတော့ယနေ့အခါမှာယဟန်လောင်ဖြစ်တဲ့ရှင်ပညာသာမီလင်္ကာရအားလည်းပဲယဟန်တို့ရဲ့အသုံးဆောင်ဖြစ်တဲ့သင်္ကန်းတပိတ်ပရိခရာရှင်အောင်ကောင်းကရင်စားတဲ့ပစ္စည်းများကိုထောက်ပံ့လှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုစကိုင်းတောင်ယုံမြတ်ဆက်ကြကြောင်းတိုက်တန်ဃာတို့330ကျော်တို့အားအာယုံစွမ်းနေစွမ်းများဆက်ကပ်လှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုထိုမှတစ်ပါးမိမိတို့ပြုကြတဲ့ကုသိုလ်ရှင်များပြုကြတဲ့ကုသိုလ်လုပ်ငန်းများကအကျိုးဓမ္မတပင်အဖြစ်အပြည့်ပြည့်ချမ်းသာထေရဝါဒဗုဒ္ဓသာသနာပြုတက္ကသိုလ်ပါမောက္ခချုပ်ဆရာတော်ဒေါက်တာဗဒ္ဒန္တမာလာဗဒ္ဒန္တနန္ဒမာလာဘိဝန္တအားဓမ္မပူဇာဖြစ်စေသိဉ္ဇတံဝတ္ထုပစ္စည်းများလူတန်းခြင်းမြတ်စွာဘုရားကြောင့်တိုက်ပဓာနနာယကဆရာတော်အားလည်းပဲဓမ္မပူဇာဖြစ်စေသိဉ္ဇတံဝတ္ထုပစ္စည်းများလူတန်းခြင်းဓမ္မမိတ်ဆွေများကစုပေါင်းပြီးတော့တသိန်း6000 5000ဇတံဝတ္ထုပစ္စည်းများလူတန်းခြင်းပင်တန်ကတော့ဆရာတော်ကြီးများနဲ့တကားမြတ်စွာဘုရားကြောင့်တိုက်နာယကဆရာတော်စုစုပေါင်း21ပါးတို့အားတစ်ပါးတစ်ပါးအတွက်5000ကျက်တန်5000ကျက်တန်ဝတ္ထုပစ္စည်းများလူတန်းခြင်း21ပါးအားဘုမမာတင်တင်ငန်းတစုံစီအယက်ခင်းတထည်စီတပတ်တထည်စီဖနက်တယံစီစသည့်ပါဝင်တဲ့ကရောပန်းခြင်းများကိုလူတန်းကြခြင်းထိုမှတစ်ပါးများစွာကြောင်းတိုက်ရှိတရင်သုံးနေထိုင်ကြတဲ့အနုနာယကစာချ6ပါးတို့အားတဘာအတွက်၃000ကျက်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းကနဝဇကစာကြ12ပါးတို့အားတဘာတဘာလေး2000ကျက်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းကနဝဇကကုစာကြ36ပါးတို့အားတဘာတဘာလေး1000ကျက်တန်1000ကျက်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းစာသင်္သာယဟန်22ပါးတို့အားတဘာတဘာအတွက်9000ကျက်တန်9000ကျက်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းသာသင်္သာတာမဏေ245ပါးတို့အားတဘာတဘာလေး3000ကျက်တန်3000ကျက်တန်ဝတ္ထုပစ္စည်းများလှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုတရဏဂုဏ်၃ပါးနဲ့တကောသီလတော်မြတ်ကိုစောင့်တည်ခြင်းဆိုတဲ့ကုသိုလ်ကောင်းမှုဖိတ်မှန်ထားတဲ့ဓမ္မမိတ်ဆွေများအားစွမ်းအားရှိသည်များကြွေမွေးဧထံခြင်းဆိုတဲ့ကုသိုလ်ကောင်းမှုပရိဒိယတော်ကိုနာယူခြင်းအနုမောဒနာဝတ္တရားတော်ကိုနာယူခြင်းဆိုတဲ့ဘာဝနာကောင်းမှုဤသို့အပြင်ယဟန်ကံမင်္ဂလာကိုကြောင်းပြုပြီးတော့ဒါနသီလဘာဝနာကောင်းမှုမျိုးစုံကိုမိမိတို့မိသားစုအနေနဲ့ကျေးဇူးရှင်မိဘများအားဦးထိပ်ထားပြီးတော့စီပူအားထုတ်ကြတယ် အဲ့တော့သာသနာပြုစိတ်တဲ့ထက်တန်ကြတဲ့မိသားစုတွေကိုဘုန်းကြီးကသာသနာပြုနိုင်ဖို့အတွက်ဘုရားရှင်ဟောကြားတော်မူခဲ့တဲ့နေရုဇတ်တော်ကိုအခြေခံပြီးတော့သစ်လွင်သောအနာဂတ်ကိုဖန်တီးခြင်းဆိုတဲ့ခေါင်းစည်းနဲ့အနုမောဒနာတရားလိုက်နာခြင်းသုံးပွဲရာတရားတစ်ပုဒ်ကိုဟောပေးမယ်။တရားနာမည်ကိုတော့သစ်လွင်သောအနာဂတ်ကိုဖန်တီးခြင်းဒီလိုဟောပေးမယ်ပေါ့။ဘုန်းကြီးတို့ယနေ့စာတော်ပေတော်ဖြစ်တဲ့တာမဏေတစ်ပါး။တာမဏေကျော်သုံးပွဲဝိနည်းဝိဓုပွဲရာရှင်ပညာသာမီလင်္ကာရအာမိမိတို့ယဟန်ခံပေးလိုက်တယ်ဆိုတာတကယ်တော့အနာဂတ်အတွက်အနာဂတ်ကိုသစ်လွင်တဲ့အနာဂတ်ကိုမိမိတို့မိသားစုနေနဲ့ဖန်တီးလိုက်တယ်လို့ဒီလိုကိုကိုကိုတွေးပြီးတော့ဝမ်းသာစေခြင်းလို့ဒီတရားကိုဟောပေးတာပါအဲ့တော့ဘုန်းကြီးတို့ယနေ့လူငယ်နောင်ဝေလူကြီးဆိုတဲ့အတိုင်းပဲအနာဂတ်သာသနာအနာဂတ်နိုင်ငံတော်တိုးတက်စေခြင်းမှာလေဆိုရင်ဖန်တီးတဲ့ပုဂ္ဂိုလ်တွေဟာတိတ်ပြီးတော့အရေးကြီးပါလေ။ဖန်တီးတဲ့နိုင်ငံပြုခေါင်းဆောင်တွေအရေးကြီးတယ်လို့သာသနာအတွက်သာသနာပြုတက္ကရာကမတွေသာသနာပြုဆရာသမားဘုန်းကြီးတွေဟာသစ်လွင်တဲ့သာသနာကသာသနာဖန်တီးနိုင်ဖို့သစ်လွင်တဲ့အနာဂတ်မျိုးဆက်တွေကိုပေါ်ဖွားအောင်ပြုစုဖို့တာဝန်ရှိတယ်တဲ့။ဒါကြောင့်ဘုန်းကြီးကဖျားရှင်ဟောကြားခဲ့တဲ့နေရုဇတ်တော်ကိုအခြေခံပြီးတော့ဒီတရားကိုဟောပေးပါမယ်။အဲ့ဒီဇက်တော်ထဲမှာအရှင်အာနန္ဒာလောင်းရွှေရင်သာပြောခဲ့တဲ့စကားဒါလေးကိုဘုန်းကြီးကယူပြီးတော့ပြောပေးတယ်။အရှင်အာနန္ဒာလောင်းရွှေရင်သာပြောခဲ့တဲ့ဆိုပေမဲ့ဘုရားရှင်ကိုယ်တော်မြတ်ကဘုရားဖြစ်တော်မူတဲ့အခါပြန်လည်ပြီးတော့ဟောကြားခဲ့တော့အလောင်းတော်ဘုရားတော်ကရှင်အာနန္ဒာလောင်းရွှေရင်သာပြောခဲ့တဲ့ဆိုပေမဲ့ဘုရားဖြစ်တဲ့အခါမြတ်စွာဘုရားကပြန်လေပြီးတော့အတီးပြုဟောကြားတာဖြစ်တဲ့အတွက်ဘုရားရှင်ရဲ့တရားတော်ဘုရားရှင်ရဲ့ဆန္ဒတော်နဲ့ညီတဲ့အဆုံးမတရားတော်ဒီလိုလေးပဲနားလည်ရမယ်ပေါ့အဲ့တော့မြတ်စွာဘုရားကပြန်လေဟောကြားတဲ့အခါဘယ်လိုဟောခဲ့သလဲဆိုတော့အာမနနာယထတိယာတန္တာနံဝါဝိမာနနာဟိနသမ္မာနနာဝါပိနာတထဝတတိံဝတိယထာလတောဇာတခောဇာသူရောဘီရုဇပူဇိယာနာတထတန်တော်ဝတန္တီအဝိသေတကရေနရီတဲ့ဓမ္မစွာဘုရားကပြန်လေဟောကြားခဲ့တာအဲ့တော့ဘုန်းကြီးတို့ဒီဂါထာထဲမှာသာသနာတော်ဆိုရင်လည်းပဲသစ်လွင်နဲ့တောက်ပြောင်းတဲ့အနာဂတ်သာသနာကိုဖန်တီးခြင်းပါတယ်သာသနာတော်ဤရှည်ပြီးတော့တန်ရှင်စင်ကြယ်စေခြင်းပါတယ်ဒါဆိုလို့ရှိရင်လိုက်နာရမယ်ကျင့်သုံးတရားတွေကလိုက်နာရမယ်ကျင့်သုံးရမယ်တရားတွေကဘာတွေလဲဒီတရားတော်မှာပြပြီးသားဖြစ်ပါတယ်။နောက်ပြီးတော့တန်းကျုပ်ပြီးပြုဖြစ်နေတဲ့နိုင်ငံခေါင်းဆောင်တွေနိုင်ငံတော်ကြီးကိုသစ်လွင်တဲ့နိုင်ငံတော်ကြီးအဖြစ်အင်မတန်မှตาရဝါပြောတဲ့နိုင်ငံတော်ကြီးကိုဖန်တီးခြင်းပါတယ်ဆိုရင်ဘုန်းကြီးတို့ဒီတရားတော်ထဲမှာဘုရားရှင်ကအပြည့်စုံဟောကြားထားတယ်ဒါကြောင့်ကိုသစ်လွင်သောနာဂတ်ကိုဖန်တီးခြင်းဆိုတာကသာသနာတော်နဲ့ဆက်ဆက်စီးပွားရေးနဲ့ဆက်ဆက်နိုင်ငံရေးနဲ့ဆက်ဆက်အသိဉာဏ်နဲ့ပဲဆက်ဆက်အနာဂတ်မှာအင်မတန်မှထွန်းတောက်တဲ့ပုဂ္ဂိုလ်တွေပေါ်ထွန်းလာအောင်သာသနာတော်ကြီးရှေခန့်ပြီးတော့တည်တံ့အောင်စီပင်အောင်တန်ရှင်းအောင်ဒါမျိုးလုပ်နည်းတွေအလုံးပါဝင်နေပေါ့အဲ့တော့ဒီတရားတော်ထဲမှာအချက်၄ချက်ပါဝင်တယ်အဲ့တော့အချက်၄ချက်ဟာဘုန်းကြီးတို့ကောက်ချက်ချဆွဲလိုက်လို့ရှိရင်တစ်လွင်သောအနာဂတ်ကိုဖန်တီးဖို့တစ်လွင်သောသာသနာတော်ဤသာသနာတော်ရဲ့အနာဂတ်ကိုစီပင်အောင်ပြန်ပြောင်းအောင်ဖန်တီးနိုင်ဖို့ဒီကျင့်စဉ်တွေပါတယ်လို့အနာဂတ်သာသနာညှို့နှွမ်းအောင်လုပ်နေမိပြီဆိုရင်ဘာချက်လက်တွေလုပ်နေဖြစ်တယ်လဲဘာကြောင့်အနာဂတ်သာသနာတော်ဤညှို့နှွမ်းရတယ်လဲဒါတွေလည်းပဲစဉ်းစားနိုင်တဲ့အချက်လက်တွေပါဝင်တယ်နိုင်ငံတော်ကြီးမတိုးတက်ပါဘူးဆိုရင်ဘာကြောင့်မတိုးတက်တယ်လဲဒီအချက်လက်တွေလည်းပဲပါဝင်မိသားဖြစ်သွားပါလိမ့်မယ်အဲ့တော့ဒီအချက်၄ချက်ကိုဘုန်းကြီးကကြပြားလေးစီထားတဲ့အလုံးလောချီပြီးတော့လိုက်ဆိုလိုက်ပညာရှင်အားမလေးစားရှောင်ရှားထိုနေရာပညာရှင်အားရှောင်ရှားညာရှောင်ရှားထိုနေရာ ယုံမာဆိုးဝါပုဂ္ဂိုလ်အားမြောက်စားတဲ့နေရာယုံမျက်နှစ်ပါတန်တူထားမြောက်စားတဲ့နေရာသူတော်သူမြတ်မနှစ်သက်ဆွမ်းအပ်လေးဌာနအဲ့တော့ဘုန်းကြီးတို့အနာဂတ်သာသနာအနာဂတ်နိုင်ငံတော်ကြီးညင်ွမ်းသွားမယ်ပျက်စီးသွားမယ်မေမိန်သွားမယ်အောက်တန်းကျသွားမယ်ဒီလိုပြောနိုင်တဲ့နေရာကတဌာနဒါမျိုးနေရာလည်းပဲရှိတယ်အနာဂတ်သာသနာတော်တိုးတက်စီးပင်းမယ်အနာဂတ်နိုင်ငံတော်တိုးတက်စီးပင်းမယ်ကြီးပွားမယ်ဒီလိုပြောနိုင်တဲ့နေရာမျိုးလည်းပဲရှိတယ်ပေါ့အဲ့တော့ဘာကိုကြည့်ပြီးတော့ပြောမလဲဆိုတော့နံပါတ်1အချက်ကနေရာဒေသဌာနတစ်ခုကိုကြည့်လိုက်ပါတဲ့ကြည့်လိုက်တဲ့အခါမှာဘာသွားတွေ့တယ်ဆိုတော့ယထာပညာရှင်အားမလေးစားရှောင်ရှားထိုနေရာအာမနနာယထာတိယတန္တာနံဝဝိမနနာဟိနသမ္မာနနာဝါပိနတထဝတတိဝတိတဲ့နံပါတ်1ဘုန်းကြီးတို့ရတ္တိတာတခုကိုအကဲခတ်ကြည့်လိုက်နိုင်ငံတခုအဖွဲ့အစည်းတခုမိသားစုတခုတန်ဃာတွေနေတဲ့သတင်းသုံးရာဖြစ်တဲ့ကျောင်းတိုက်တခုပြန်ပြီးတော့သုံးသက်ကြည့်လိုက်ပါတဲ့ဒီကျောင်းတိုက်ဒီနိုင်ငံဒီဌာနဒီမိသားစုတိုးတက်မလားဆုတ်ယုတ်မလားတည်လွန်တောက်ပြောင်းမလားညှို့နှွမ်းသွားမလားဒီလိုနေရာမျိုးတွေကိုအကဲခတ်နိုင်ဖို့အတွက်နံပါတ်1အကဲခရမဲ့အချက်ကဒီနေရာဒီဌာဒီဒေသဟာတဲ့အရွေသေးပြေးဝတဲ့ရိုးသားထက်မြက်တဲ့ပုံကိုယ်တွေကိုမလေးမစားလုပ်နေတဲ့ဌာနလားဒါဆိုရင်ဒီနိုင်ငံဒီသာသနာဒီမျိုးသားတွေတမီးတွေနေတဲ့နေအိမ်ဟာဘယ်တော့မှတိုးတက်စီပင်မှာမဟုတ်ပါဘူးဒါကြောင့်မို့နေရာတစ်ခုကိုကြီးလိုက်လို့ရှိရင်အရွေသေးပြေးဝတဲ့ရိုးသားထက်မြက်တဲ့ပုံကိုယ်တွေကိုမလေးစားဘူးတံပိုးမထားဘူးအဲ့ဒီရက်ဒေသမျိုးဟာဘယ်တော့မှတိုးတက်တဲ့နေရာမဖြစ်နိုင်ပါဘူးတဲ့ကြောင်းမြန်ပြန်လိုက်အဲ့တော့ရေသွေးပြေဝတဲ့ရိုးသားထက်မြက်တဲ့ပုံကိုယ်တွေကိုလေးစားတယ်တံပိုးထားတယ်အဲ့ဒီကြောင်းတိုက်ကြီးပွားတိုးတက်မဲ့ကြောင်းတိုက်အနာဂတ်အတွက်တစ်လွင်တောက်ပြောင်နေမဲ့ကြောင်းတိုက်အဲ့ဒီမိသားစုအနာဂတ်အတွက်အင်မတန်မှတောက်ပြောင်နေမဲ့မိသားစုအဲ့ဒီနိုင်ငံအမြဲတမ်းပဲကြီးပွားတိုးတက်နေမဲ့နိုင်ငံလို့ဒီလိုသတ်မှတ်လို့ရဒါကြောင့်နံပါတ်1ကြီးပွားတိုးတက်မဲ့ဒေတာလားကြည်ပွားတိုးတက်မှုဆုပ်ယုပ်မဲ့ဒေတာလားအနာဂတ်ပြောင်းမဲ့ဒေတာလားဒါကိုသိကျင်လို့ရှိရင်ပညာရှင်သူတော်ကောင်းတွေဒါမှမဟုတ်အရေးသွေးပြေးဝတဲ့ရိုးသားထက်မြက်တဲ့ပုံကိုယ်တွေကိုလေးစားမှုတန်ဖိုးထားမှုရှိသလားဒါမှမဟုတ်လေးစားမှုတန်ဖိုးထားမှုမရှိဘူးလားဆိုတဲ့ဒီစံလေးနဲ့ကြည့်လိုက်ပါတဲ့ဒါဆိုရင်သစ်လွင်တဲ့အနာဂတ်ကိုတည်ဆောက်နိုင်မဲ့ဌာနလားဒါမှမဟုတ်အနာဂတ်ပျောက်ဆုံးနေမဲ့နေရာဒေတာတစ်ခုလားဆိုတာပေါ်လွင်သွားပါလိမ့်မယ်ဒါမျိုးဆိုလို့ရပါဒါကြောင့်မို့ဘုန်းကြီးတို့တတိထားပြီးတော့ကြည့်ရပါတယ်နိုင်ငံတစ်နိုင်ငံမှာအရေးသွေးပြေဝတဲ့ရိုးသားထက်မြက်တဲ့ပုံကိုယ်တွေကိုမလေးစားဘူးတံပိုးမထားဘူးဆိုရင်ဒီနိုင်ငံဘယ်တော့မှတိုးတက်မဲ့နိုင်ငံမဟုတ်ပါဘူးအမြဲတမ်းအနာဂတ်ပျောက်ဆုံးနေမယ်မျှော်လင့်ချက်ပျောက်ဆုံးနေမယ်နိုင်ငံဖြစ်သွားတတ်ပါတယ်ကြောင်းတိုင်းတိုင်းဒီလိုပဲနောက်ပြီးတော့မိသားစုတစုဒီမိသားစုလည်းပဲအနာဂတ်ပျောက်နေတဲ့မိသားစုမျော်လင့်ချက်ကျင်းမဲ့နေတဲ့မိသားစုဖြစ်မယ်တဲ့ဒါလေးတွေဟာဖះရှင်ဟောပြန်လဲပြီးတော့ဟောကြားခဲ့တာဒါကြောင့်မို့နံပါတ်1နေရာဒေသတစ်ခုကိုကြည့်တဲ့အခါအရေးသွေးပြေးဝတဲ့တံပိုးအရေးသွေးပြေးဝတဲ့ရိုးသားထက်မြက်တဲ့ပုံကိုယ်တွေကိုတံပိုးထားလေးစားကြပါသလားသို့မဟုတ်တံပိုးမထားမလေးစားဘဲနဲ့နေကြပါသလားဒါကိုကြည့်ပြီးတော့လည်းဆုံးဖြတ်နိုင်ပါတယ်တဲ့နောက်နံပါတ်2ကဘာလဲဆိုတော့တန္တာနံဝဝိမာနနာတဲ့အတိပ္ပယပါလဲဆိုတော့ပညာရှင်အားရှုံချညာရှောင်ရှားထိုနေရာတဲ့အဲ့တော့ရေသွေးပြေးဝတဲ့ရိုးသားထက်မြက်တဲ့ပုံကိုယ်တွေကိုတံပိုးမထားယုံနေမှကမထေမင်းမြင်ပြူတယ်ရှုံချတယ်ထောင်းချတယ်အကျဉ်းချတယ်ဒီလိုနိုင်ငံမျိုးအနာဂတ်ကြောက်ဆုံးနေတဲ့နိုင်ငံအနာဂတ်မျှော်လင့်ချက်တွေပြတ်သုံးနေတဲ့နိုင်ငံလို့သုံးသပ်လို့ရပါတယ်ဒီလိုကြောင်းတိုက်မျိုးဘယ်တော့မှမျိုးဆက်ကောင်းတွေမထွက်နိုင်တဲ့ကြောင်းတိုက်မျိုးဒီလိုသုံးသပ်လို့ရပါတယ်ဒီလိုမိသားစုမျိုးအနာဂတ်အတွက်နိုင်ငံတော်အတွက်အားကိုးရတဲ့သားယတနာသမီးယတနာတွေ ဘယ်တော့မှမပေါ်ထွက်နိုင်တဲ့မိသားစုလို့သုံးသပ်လို့ရပါတယ်။ပြောင်းပြန်ပြန်လိုက်။အရေးသွေးပြေးဝတဲ့ဇိုးသားထက်မြက်တဲ့ပုံကိုယ်လေးကိုနေရာပေးတယ်။နေရာပေးပြီးတော့မြှောက်စားတယ်ဆိုလို့ရှိရင်အဲ့ဒီနေရာဒေသတစ်ခုကနိုင်ငံလဲနိုင်ငံအလျောက်တိုးတက်ပါလိမ့်မယ်။သာသနာလဲသာသနာအလျောက်မိသားစုလဲမိသားစုအလျောက်တိုးတက်မယ်တဲ့။ဒါကြောင့်ဘုန်းကြီးတို့နံပါတ်1ရှင်ရှင်သုံးသပ်ရမှာကငါတို့နေတဲ့ဌာနဟာယောသားထက်မြက်တဲ့အည်သွေးပြေးဝတဲ့ပုံကိုယ်လေးကိုနေရာပေးတဲ့မြှောက်စားတဲ့နေရာဟုတ်ပါရဲ့လားဒါလေးရလည်းပဲဒုတိယစဉ်းစားရမယ့်အချက်ဖြစ်ပါတယ်။နောက်တတိယအချက်ကဘာလဲဆိုတော့ဟီနာတ္တမနနာဝါတိနတ္တထဝတ္တိံဝတိတဲ့။ဘာလဲဆိုတော့ဒီပထမချက်ဒုတိယချက်ပြည့်စုံရင်တတိယချက်ကလည်းပြည့်စုံပြီးသားဖြစ်သွားပါတယ်။ပထမချက်ကယောသားထက်မြက်တဲ့အည်သွေးပြေးဝတဲ့ပုံကိုယ်လေးကိုလေးစားရမယ်တန်ဖိုးထားရမယ်ဒုတိယချက်ကအည်သွေးပြေးဝတဲ့နောက်ပြီးတော့ယောသားထက်မြက်တဲ့ပုံကိုယ်လေးကိုနေရာပေးရမယ်မြှောက်စားရမယ်တဲ့ဒါဆိုလို့ရှိရင်နံပါတ်3အနေနဲ့ဘုန်းကြီးတို့အည်သွေးညံဖျင်းတဲ့ကိုယ်ကိုကဖားရဖားလုံနေတဲ့ပုံကိုယ်လေးကိုနေရာမပေးရဘူးမမြှောက်စားရဘူးဒါပျော်ပြီးသားဖြစ်သွားတယ်အဲ့တော့တင်းနဲ့နဲ့ပြည့်စုံရင်နံပါတ်3ဖြစ်တဲ့ရေသွေးညံဖြစ်တဲ့ပုဂ္ဂိုလ်ကပ်ဖားရဖားလုပ်တဲ့ပုဂ္ဂိုလ်တွေကိုနေရာမပေးခြင်းမမြောက်စားခြင်းဒါလည်းပဲပြည့်စုံပြီးသားဖြစ်တယ်ဒါဆိုရင်တင့်လွင်တဲ့နာဂတ်ကိုဖန်ပြီးရရောက်ပါတယ်တဲ့နောက်နံပါတ်4ကဘာလဲဆိုတော့ယထာလသောဇာတကောဇာသူရောဘီရုဇာပူဇိယာတဲ့နံပါတ်4ကြတော့ဘုန်းကြီးတို့ရိုသားထက်မြက်တဲ့ပုဂ္ဂိုလ်နဲ့ရေသွေးညံဖြစ်တဲ့ပုဂ္ဂိုလ်ကိုတန်တူထားတယ်ဒါဆိုရင်အနာကက်စိတ်သုံးနေမယ်တန်တူမထားဘဲနဲ့တန်ရတန်ကြီးခွဲခြားပြီးတော့နေရာပေးတယ်ဒါဆိုရင်တိုးတက်မဲ့နိုင်ငံတိုးတက်မဲ့သာသနာဒီလိုပြောလို့ရတယ်ပေါ့နောက်ပြီးတော့သူရဲကောင်းတဲ့သူရဲဘောကြောင့်တဲ့ပုဂ္ဂိုလ်ကိုတန်တူထားမယ်ဒီနိုင်ငံဘယ်တော့မှမတိုးတက်ဘူးအနာကက်တိုးတက်မှုတွေစိတ်သုံးနေတဲ့နိုင်ငံဖြစ်သွားတယ်သူရဲကောင်းတဲ့သူရဲဘောကြောင့်တဲ့ပုဂ္ဂိုလ်ကိုခွဲခြားမယ်တန်ရတန်ကြီးပေးမယ်တန်ရတန်ကြီးယာရုပေးမယ်ခွဲခြားထားမယ်ဒါဆိုရင်ဒီနိုင်ငံဒီကျောင်းတိုက်ဒီမိသားစုဟာအင်မတန်မှအနာဂတ်အတွက်တိုးတက်မယ်တဲ့လာလာရှိမယ်ဒီလေးချက်ကိုမြတ်စွာဘုရားကပြန်လည်ပြီးတော့ဟောကြားခဲ့တာအဲ့တော့ဘုန်းကြီးအချင်းချုပ်လေးပြန်ပြောမယ်မိမိတို့နေထိုင်တဲ့ဒေသကိုတင့်လွင်တဲ့နာဂတ်တစ်ခုဖန်တီးခြင်းပါလေမျိုးဆက်တွေဟာလည်းပဲကိုယ့်ရဲ့သားတဲ့မျိုးဆက်တွေဖြစ်ပုံဖော်ခြင်းပါတယ်ဆိုရင်နံပါတ်1အည်သွေးပြေးဝတဲ့ယောသားထက်မြက်တဲ့ပုံကိုယ်လေးကိုလေးစားရမယ်တန်ဖိုးထားရမယ်နံပါတ်2ယောသားထက်မြက်တဲ့အည်သွေးပြေးဝတဲ့ပုံကိုယ်လေးကိုနေရာပေးရမယ်မြှောက်စားရမယ်နံပါတ်3အည်သွေးညံဖျင်းတဲ့ကပ်ဖားရဖားလုပ်တဲ့ပုံကိုယ်လေးကိုနေရာမပေးရဘူးမမြှောက်စားရဘူးနံပါတ်4ယောသားထက်မြက်တဲ့အည်သွေးပြေးဝတဲ့ပုံကိုယ်နဲ့ညံဖျင်းတဲ့ပုံကိုယ်ရည်သွေးမပြည့်ဝတဲ့ပုံကိုယ်လေးကိုတန်းတူမထားရဘူးပြီးတဲ့ခွဲခြားထားရမယ်တဲ့ဒါဆိုရင်ဘုန်းကြီးတို့နိုင်ငံတနိုင်ငံဟာလည်းပဲတစ်လွင်တဲ့အနာဂတ်ကိုဖန်ပြီးရရောက်သွားမယ်ဒီနိုင်ငံဟာကြာလီတိုးတက်လေကြာလီတိုးတက်လေဖြစ်မယ်ဘုန်းကြီးတို့ဒီကျောင်းတိုက်ဟာလည်းပဲတန်ဃာတော်တွေတရင်တော့ရင်ဒီကျောင်းတိုက်ဟာမျိုးဆက်တွေတစင်ပြီးတစင်ပို့ပို့ပြီးတော့မြင့်လာမယ်တဲ့မိသားစုတစုကလည်းပဲနိုင်ငံအတွက်အားကိုးရတဲ့အင်မတန်မှစိတ်တက်မွန်မြတ်တဲ့သူရဲကောင်းအာဇာနည်ကြီးပေါက်ဖွားတဲ့မျိုးယိုမိသားစုဖြစ်သွားနိုင်ပါတယ်တဲ့အချုပ်ကတော့ဒါပါပဲအဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်ရအောင်ယနေ့ခေတ်မှာဘုန်းကြီးတို့တိုးတက်နေတဲ့နိုင်ငံတွေနဲ့ဆုပ်ယုပ်နေတဲ့နိုင်ငံတွေနှိုင်းယှဉ်ကြည့်ရအောင်ဥပမာအပြင်ဘုန်းကြီးတို့မြန်မာနိုင်ငံမကြာမီသောကာလကအဖြစ်ပြက်ခေတ်စနစ်ကလေးတွေကိုပြန်ပြီးတော့သုံးသပ်ကြည့်ရင်မိမိတို့မြန်မာနိုင်ငံအဆက်ဆက်ခေါင်းဆောင်တွေဟာအည်သွေးပြေးဝတဲ့ယောသားထက်မြက်တဲ့ပုံကိုယ်တွေကိုဘလောက်ထိတန်ဖိုးထားခဲ့တယ်ဘလောက်ထိလေးစားခဲ့တယ်ဒါကြည့်လိုက်နောက်ပြီးတော့ဒီလိုယောသားထက်မြက်တဲ့အည်သွေးပြေးဝတဲ့ပုံကိုယ်တွေကိုနေရာဘလောက်ထိပေးနိုင်ခဲ့တယ်ဒါလေးစဉ်းစားကြည့်လိုက်ဒါဆိုရင်ဘုန်းကြီးတို့မကြမီသောကာလကဖြစ်ပျက်ခဲ့တဲ့ဘုန်းကြီးတို့ရဲ့မြန်မာနိုင်ငံလည်းသုံးသက်စရာတင်ငန်းစာယူစရာရှောင်ကျင်စရာတွေအများကြီးတွေ့တယ်အဲ့တော့ဘုန်းကြီးတို့နိုင်ငံဘာဖြစ်လို့မတိုးတက်တယ်ဒါဟာမြတ်စွာဘုရားရှင်ရဲ့တရားတော်နဲ့ပြန်ပြီးတော့သုံးသက်ကြည့်မယ်ဆိုရင်ရေသွေးပြေးဝတဲ့ယောသားထက်မြက်တဲ့ပုံကိုယ်လေးကိုတန်ဖိုးမထားခဲ့လို့မလေးစားမမြတ်လို့ခဲ့လို့ဒီလိုပုံကိုယ်မျိုးတွေကိုနေရာမပေးခဲ့လို့မမြောက်စားခဲ့လို့ဆိုတဲ့အဓိပ္ပာယ်ရသွားတယ်အဲ့ ဲ့တော့ဒီတင်းနဲ့နင်းနဲ့ဒီလိုအခြေအနေရှိပါတယ်ဆိုရင်နံပါတ်3အရေးသွေးညံဖြစ်တဲ့ကိုကိုကဖာရဖာလုပ်တဲ့ပုံကိုယ်တွေကိုနေရာပေးမြှောက်စားတယ်ဒါပါပြီးသားဖြစ်သွားပြီဒါနိုင်ငံဆင်းရဲခြင်းရဲ့အကြောင်းနိုင်ငံတော်မတိုးတက်ခြင်းရဲ့အကြောင်းနိုင်ငံတော်နလန်မထူခြင်းရဲ့အကြောင်းတွေမှာဒါတွေကပါတယ်နံပါတ်တော်ရမတော်ရမသိဘူးကိုယ်ပေါ်မှာလိုက်တည်တဲ့ပုဂ္ဂိုလ်ကိုနေရာပေးတယ်ဒါမျိုးတွေဖြစ်သွားတတ်တယ်။ဒါကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံလေးပဲစောစောပိုင်းကအထိဒီလိုအခြေအနေတွေရှိနေတဲ့အခါဘုရားရှင်ရဲ့ဒီဒေသနာတော်တွေနဲ့ကြည်လိုက်ရင်အနာဂတ်ကြောက်ဆုံးနေတဲ့နိုင်ငံအနာဂတ်မျှော်လင့်ချက်တွေကုန်ဆုံးနေတဲ့နိုင်ငံဆိုတာဖြစ်သွားခဲ့ပါတယ်။ခုချိန်မှာအချိန်ကြီးပြန်ပြီးတော့ပြုပြင်နေကြတော့ပြန်ပြီးတော့တိုးတက်နိုင်နေရှိသေးတာပေါ့။အဲ့တော့ဘုန်းကြီးတို့အနောက်နိုင်ငံတွေကိုပြန်ပြီးတော့သုံးသက်ကြည့်လိုက်ဘုန်းကြီးတို့နိုင်ငံကပညာတတ်တွေအရေးသွေးထက်မြတ်တဲ့ပုဂ္ဂိုလ်တွေယောသားထက်မြတ်တဲ့ပုဂ္ဂိုလ်တွေပညာတတ်တွေဖြစ်ပြီးတော့အရေးသွေးတွေပြေသွားရင်နောက်နိုင်ငံအမေရိကစတဲ့နိုင်ငံတွေကိုပြောင်းသွားကြတယ်ပြောင်းသွားကြတော့အဲ့ဒီအနောက်နိုင်ငံအမေရိကတိုက်ကနိုင်ငံတွေကယောသားထက်မြတ်တဲ့ရေသွေးပြေဝတဲ့ပုဂ္ဂိုလ်တွေကိုဘယ်လိုများလုပ်တယ်တံပိုးထားသလားဒါမှမဟုတ်တံပိုးမထားဘူးလားနေရာပေးတယ်လားမလေးစားဘူးလားလေးစားတယ်လားကြည်လိုက်သူတို့ကတံညာတံကြီးပေးတယ်တဲ့နေရာပေးတယ်မြောက်စားကြတယ်တံပိုးထားကြတယ်တံပိုးထားပြီးတော့နေရာပေးတယ်နေရာပေးပြီးတော့ထိုက်တဲ့ရတဲ့ရထိုက်တဲ့အဖွင့်ရည်တွေပေးတယ်အဲ့တော့ဘုန်းကြီးတို့စီမှာရှိနေတဲ့ရေသွေးပြေဝတဲ့ပုံကိုယ်တွေဟာတဖြည်းဖြည်းနဲ့ရွှေသွားရွှေသွားနဲ့ဘုန်းကြီးတို့နိုင်ငံဟာနိုင်ငံရေးစကားနဲ့ပြောရင်အုံနောက်ရည်စီမှုတွေဖြစ်ကုန်ပါလေသူတို့နိုင်ငံကအုံနောက်ဖွံ့ဖြိုးမှုတွေဖြစ်ပြီးတော့သူတို့နိုင်ငံတွေမှာတော့အရေးသွေးပြေးဝတဲ့ယောသားထက်မြတ်တဲ့ပုဂ္ဂိုလ်တွေကတိုးလာလေတိုးတက်လေတိုးလာလေတိုးတက်လေဘုန်းကြီးတို့နိုင်ငံကရေသွေးပြေးဝတဲ့ယောသားဖြူစင်တဲ့ပုဂ္ဂိုလ်တွေယောသွားလေနေကြလေယောသွားလေနေကြလေဒါမျိုးတွေဖြစ်သွားပါလေဒါကြောင့်ဘုန်းကြီးတို့နိုင်ငံအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေရောမိဘအကြီးအကဲလုပ်တဲ့ပုဂ္ဂိုလ်တွေရောဆရာသမားဖြစ်တဲ့ပုဂ္ဂိုလ်တွေရောတန်ဃာတော်ရှင်မြတ်တည်းရောမြတ်စွာဘုရားဟောကြားခဲ့တဲ့ဒီတရားလေးတွေကိုသုံးသပ်ပြီးတော့ငါတို့ကောင်းဆောင်လုပ်တဲ့အခါမှာဘလိုမူဝါဒတွေချတဲ့တယ်အရေးသွေးပြေးဝတဲ့ယောသားထက်မြတ်တဲ့ပုဂ္ဂိုလ်တွေပေါ်မှာနံပါတ်1တံပိုးထားတဲ့လေးစားတဲ့နံပါတ်2နေရာပေးတဲ့တာရီယာမြတ်စွာဘုရားချမှတ်ခဲ့တဲ့လမ်းစဉ်တွေပါဘုန်းကြီးတို့မြတ်စွာဘုရားချမှတ်ခဲ့တဲ့လမ်းစဉ်တွေကဘုန်းကြီးတို့မြန်မာနိုင်ငံမှာအပြည့်အဝရှိနေပါတယ်တို့တော့လိုက်နာကျင့်သုံးမှုအားနေတဲ့အတွက်အနောက်နိုင်ငံတွေကိုဒီစနစ်တွေကရောက်နေတဲ့အတွက်သူတို့နိုင်ငံတွေတိုးတက်ပြီးတော့ဘုန်းကြီးတို့နိုင်ငံတွေမှာမတိုးတက်ပဲဖြစ်ရတာဒါနိုင်ငံရေးနဲ့ကြည့်ရင်လည်းပဲမြတ်စွာဘုရားရဲ့တရားတော်ဟာတည်ပြီးတော့အနာဂတ်အတွက်အင်မတန်မှဖြောင့်ဖြူးနေတယ်လှပနေတယ်တည်လွင်တဲ့အနာဂတ်ကိုဖန်တီးနိုင်တယ်တချို့ကပြောကြတယ်မြတ်စွာဘုရားတရားတော်ကြီးကလောကုတ္တရာအတွက်ပါတရားလိုက်စားတဲ့ပုဂ္ဂိုလ်တွေဟာစီပွားရေးတွေကြာသွားနိုင်တယ်တရားပဲလိုက်စားလို့ရှိရင်စီပွားရေးလူမှုရေးတွေဆုတ်ယုတ်သွားတတ်တယ်ဒီလိုထင်ရတယ်တကယ်တော့မြတ်စွာဘုရားရဲ့တရားတော်ကနိုင်ငံကောင်းဆောင်တွေလိုက်နာကျင့်သုံးရင်နိုင်ငံတော်ကြီးတိုးတက်တယ်မိသားစုတွေလိုက်နာကျင့်သုံးရင်မိသားစုဘဝလောကုတ္တရာတွေမကဘဲနဲ့လောကီရေးတွေပါတိုးတက်နိုင်တယ်ဆိုတာဘုန်းကြီးတို့ဒီချက်တွေကသက်သေခံနေပါတယ်ဒါကြောင့်ဘုန်းကြီးတို့အနိုင်နိုင်ငံတွေကြတော့လူတော်လူကောင်းတွေကိုနေရာပေးတယ်မြောက်စားတယ်တံပိုးထားတယ်ဘုန်းကြီးတို့နိုင်ငံကြတော့စောစောပိုင်းကလူတော်လူကောင်းတွေကိုတံပိုးမထားဘူးမလေးစားတတ်ဘူးနေရာမပေးဘူးကိုယ့်ဘော်မှာကဖားရပါလုပ်တဲ့ကိုယ့်အကြိုက်လိုက်နေတဲ့ပုံကူတွေကိုနေရာပေးတယ်ဆိုတော့ဘုရားရှင်ရဲ့တရားတော်တွေရှိနေပါလျက်နဲ့နှလုံးသားထဲမှာပျောက်ဆုံးနေတော့တိုးတက်တဲ့နိုင်ငံဖြစ်တဲ့လောက်မဖြစ်ဘဲနဲ့ဆုံးယုံနေတယ်တဲ့ဒါလေးတွေဟာနိုင်ငံရေးအတွက်လည်းပဲသိပြီးတော့အထောက်အကူပြုပါဘုန်းကြီးကနိုင်ငံရေးစကားဟောတာမဟုတ်ပါဘူးဘုရားရှင်ရဲ့တရားတော်တွေကနိုင်ငံအတွက်နိုင်ငံကောင်းဆောင်တွေကျင့်သုံးရင်နိုင်ငံအတွက်သစ်လွင်တဲ့အနာဂတ်ကိုဖန်တီးနိုင်တယ်ဒါကိုသိစေခြင်းလို့ပြောတာပါနောက်တစ်ခါဘုန်းကြီးတို့တန်ခါအဖွဲ့အစည်းဘုန်းကြီးတို့ယခုလက်ရှိရှိနေတဲ့တန်ခါအဖွဲ့အစည်းဟာတက်တန်းအရှိဆုံးကမ္ဘာမှာတက်တန်းအရှိဆုံးတန်ခါအဖွဲ့အစည်းလို့ပြောလို့ရဘာဖြစ်လို့လဲနှစ်ပေါင်း2600ခန့်ရှိနေခဲ့ပါပြီမြတ်စွာဘုရားပွင့်တော်မူခဲ့တဲ့ကပေါ်ပေါက်လာတဲ့တန်ခါဖွဲ့စည်းရဲ့ယနေ့အချိန်ထိရှိနေကြတယ်။အဲ့တော့ဘုန်းကြီးတို့တန်ခါဖွဲ့စည်းမှာခေါင်းဆောင်လုပ်နေတဲ့ဆရာတော်တွေဒါတွေကဘုန်းကြီးတို့ဒီတရားလေးတွေနှလုံးသွင်းဖို့အရေးကြီးပါတယ်။အဲ့တော့ဘုန်းကြီးတို့စဉ်းစားရမှာကပါလဲဆိုတော့နိုင်ငံမှာဘုန်းကြီးတို့သာသနာတောင်ကိုပရိယတ္တိပฏิပတ္တိဆိုပြီးတော့ကိုတန်ရာတန်ရာလုပ်နေကြတယ်။ပရိယတ္တိမကင်းတဲ့ပฏิပတ္တိဒီအလုပ်ကိုလည်းလုပ်ကြတယ်။ပ ပฏิပတ်မကင်းတဲ့ပရိယတ်ဒီလောက်ကိုလည်းလုံနေကြတယ်အဲ့တော့ဘုန်းကြီးတို့ခေါင်းဆောင်ဖြစ်တဲ့တန်ဃာတော်ရှင်မြတ်ဒီယနေ့ဘုန်းကြီးတို့ယဟန်ခံတဲ့ရှင်မြာသာမိလည်းပဲတစ်ချိန်မှာခေါင်းဆောင်ဖြစ်မဲ့အနာဂတ်သာသနာအတွက်ခေါင်းဆောင်ဖြစ်မဲ့ပုဂ္ဂိုလ်တွေပညာရည်ချင်းပြေဝလာမဲ့ပုဂ္ဂိုလ်တွေပဲအဲ့တော့မိမိတို့သုံးသက်ရမှာကသာသနာတော်ကြီးရှေ့စေခြင်းပါတယ်သာသနာတော်ကြီးစီပင်စေခြင်းပါတယ်သာသနာတော်ကြီးတန့်ရှင်းစေခြင်းပါတယ်ဆိုရင်မိမိတို့ဘလို့တပီမျိုးတွေငွေထုတ်တင့်တယ်လေကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်တွေကောင်းဆောင်ဖြစ်တဲ့ဆရာတော်တွေကဘုန်းကြီးတို့စဉ်းစားရပါလိမ့်မယ်အဲ့တော့ကိုယ့်ရဲ့ကြောင်းတိုက်တစ်ခုမှာအရေးသွေးပြေဝတဲ့ဂျိုးသားထက်မြက်တဲ့ပုဂ္ဂိုလ်တွေဘလောက်ပေါ်ထွက်ခဲ့ပြီလေဒါလေးတွေဟာစဉ်းစားရမယ့်အချက်တွေနောက်ပြီးတော့ပေါ်ထွက်ပြီးတဲ့နောက်မှာလည်းပဲသာသနာအတွက်ဘလောက်ထိအလုံးဆက်ပြီးတော့လုပ်နေကြသလဲဒါလေးတွေဟာစဉ်းစားရမယ့်ချက်အခြားသောနေရာတွေမှာအရေးသွေးပြေဝအောင်ဖြည့်ပြီးတော့မိမိတို့စီမှာပူပေါင်းပြီးတော့သာသနာပြုကျင့်ပါတယ်ဆိုရင်ဘလောက်ထိလက်တွဲပိုင်ခွင့်လက်တွဲနိုင်ခွင့်ရှိအောင်ဖန်တီးပေးနိုင်တယ်လေဒါလေးတွေဟာဘုန်းကြီးတို့စဉ်းစားရမယ့်အချက်တွေပါအဲ့တော့စဉ်းစားရမယ့်ချက်တွေဆိုတော့ဘုန်းကြီးတို့ခေါင်းဆောင်ဖြစ်တဲ့ဆရာတော်တွေကတွေးရမှာကဘုန်းကြီးတို့ယခုချိန်မှာသာသနာပရိယတ်တိပနဲ့ပတ်သက်လို့သာသနာပြုနေကြတယ်။အရေးသွေးပြေဝတဲ့ဓမ္မဂတိကဆရာတော်တွေစာတင်တိုက်တွေကမွေးထုတ်ပေးနေရတယ်။အရေးသွေးပြေဝတဲ့ဓမ္မဂတိကပါဆိုရင်စာတင်တိုက်နဲ့กินလို့မရပါဘူး။အဲ့တော့အရေးသွေးမပြေဝဘူးဆိုရင်တော့စာတင်တိုက်နဲ့กินလို့ရကောင်းရနိုင်ပါတယ်။နောက်ပြီးတော့အရေးသွေးပြေဝတဲ့ကမ္မထမ်းပြဆရာတော်တွေစာတင်တိုက်ကမွေးထုတ်ပေးရတာပါ။နောက်တစ်ခါနာဂတ်သာသနာအတွက်စာတင်စာချလုပ်မဲ့မျိုးဆက်တွေမွေးထုတ်ပေးနေတဲ့စာချဘုန်းကြီးတွေစာတင်တိုက်ကမွေးထုတ်ပေးနေရတာပါအဲ့တော့စာတင်တိုက်ဟာဘုန်းကြီးတို့မူလရေတောင်းမြစ်တပွဲဖြစ်နေပါတယ်စာတင်တိုက်တိုက်ဘုန်းကြီးတို့တီးဆောက်ပုံကောင်းမှမွေးမြူပုံကောင်းမှဖန်တီးပုံကောင်းမှအနာဂတ်သာသနာအတွက်ရည်သွေးပြေဝတဲ့ဓမ္မဂတိကာတွေပေါ်ထွက်မယ်အရင်သေးပြေဝတဲ့တရားပြတဲ့ဆရာတော်တွေပေါ်ထွက်မယ်အရေးသွေးပြေဝတဲ့တပည့်မျိုးဆက်တွေကိုမွေးထုတ်တဲ့စာချဘုန်းကြီးတွေပေါ်ထွက်မယ်တဲ့ဒါလေးကိုဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေအပိုင်းကနေပြီးတော့သုံးသပ်နိုင်ရပါတယ်အဲ့တော့ဘုန်းကြီးတို့စာတင်တိုက်တိုက်တည်ပြီဆိုလို့ရှိရင်ကောင်းဆောင်ဖြစ်တဲ့ဆရာတော်တွေဒါတွေရဲ့တတိထားရမယ်ဒီတိုက်ကနေပြီးတော့အနာဂတ်သာသနာအတွက်ပုံပေါ်ကြမယ်အနာဂတ်သာသနာတော်ကြီးကိုတောက်ပြောင်အောင်ဆောင်ရွက်ကြမယ်ယောသားထက်မြက်တဲ့ရည်သွေးပြေဝတဲ့တပည့်တန်ဃာတွေဘလောက်ထွက်ပြီလဲဒါလေးတွေကသုံးသက်ရမယ်မထွက်သေးဘူးဆိုလို့ရှိရင်ဘုန်းကြီးတို့စဉ်းစားတင့်တယ်နောက်ပြီးတော့ရည်သွေးပြေဝတဲ့တရားဝဆရာတော်တွေဘလောက်ကြည့်ထွက်သွားခဲ့ပြီလဲရည်သွေးပြေဝတဲ့ကမ္မထမ်းပြတဲ့ဆရာတော်တွေငါတို့ဘလောက်မွေးထုတ်ပေးနိုင်ပြီလဲတကယ်လို့မွေးထုတ်မပေးနိုင်ပါဘူးဆိုရင်ဘုန်းကြီးတို့တန်ဃာတော်ခေါင်းဆောင်တွေအနေနဲ့လည်းပဲစဉ်းစားရမယ်ဘာဖြစ်လဲဆိုတော့မြတ်စွာဘုရားကရည်သွေးပြေဝတဲ့ယောသားထက်မြက်တဲ့ပုံကူတွေကိုလေးစားတန်ဖိုးထားတဲ့မှအနာဂတ်သာသနာဟာစီပင်မယ်ဒီလိုနေရာမျိုးမှာပညာရှင်သူတော်ကောင်းတွေဟာဖြစ်ပေါ်လာနိုင်တယ်ဖြစ်ပေါ်ပြီးတော့လည်းပဲဆက်လက်ပြီးတော့သာသနာပြုနိုင်ကြရတယ်အခြားနေရာနေပြီးတော့ရည်သွေးထက်မြက်တဲ့ပုံကူတွေကလည်းဒီလိုနေရာမျိုးမှာလာပြီးတော့ပူပေါင်းပြီးတော့သာသနာပြုနိုင်ကြရတယ်အဲ့တော့မိမိတို့ဆရာသမားတွေအနေနဲ့အရေးသွေးထက်မြက်တဲ့ယောသားထက်မြက်တဲ့ပုံကူတွေကိုတန်ဖိုးထားမလေးစားတတ်ပါဘူး။နေရာမပေးတတ်ပါဘူးဆိုရင်ဘာဖြစ်သွားမလဲ။ဘုန်းကြီးတို့အရေးသွေးပြေးွားတဲ့တပည့်တန်ဃာတွေဒီတိုက်ကမပေါ်ထွက်နိုင်ဘူး။ပေါ်ထွက်လာရင်လည်းပဲဒီတိုက်မှာလုံးဝလာပြီးတော့သာသနာပြုကျင့်စိတ်မရှိကြဘူး။အခြားရဲ့မတော်တဲ့ပုံကူတွေကလည်းလာပြီးတော့ပူပေါင်းကျင့်စိတ်မရှိကြဘူး။အဲ့တော့ပုံကူကိုစဉ်းစားရတော့မှကောင်းဆောင်ဖြစ်တဲ့တန်ဃာတော်ရှင်မြတ်တွေကငါတို့ဟာဘုရားရှင်ရဲ့ဒေသနာနဲ့အညီအရေးသွေးထက်မြက်တဲ့ယောသားထက်မြက်တဲ့ရည်သွေးပြေးွားတဲ့တပည့်တန်ဃာတွေကိုမျက်နှိုးတတ်ပါသလားတန်ဖိုးထားတတ်ပါသလားနေရာပေးပြီးတော့မြောက်စားတတ်ပါသလားဒါလေးတွေကဘုန်းကြီးတို့ဆရာဖြစ်လာတဲ့တန်ဃာတော်ရှင်မြတ်တွေသုံးသပ်ရမယ်အဲ့တော့ကိုယ့်စီမှာမျိုးဆက်ကောင်းနေမပေါ်ထွက်ပါဘူးဆိုရင်ကိုယ့်အကူပြန်ပြီးတော့သုံးသပ်ရမယ်ငါဒီလိုမျိုးဆက်တွေဖြစ်ပေါ်ဖို့အတွက်တန်ဖိုးထားမျက်နှိုးတတ်သလားဒီလိုပုံကူတွေကိုပေါ်ထွက်လာအောင်နေရာပေးပြီးတော့ငါဘယ်လောက်ထိမြောက်စားနိုင်တယ်လဲအဲ့တော့မပေါ်ထွက်ပါဘူးဆိုရင်ဒါလေးတွေကစဉ်းစားတဲ့အချက်တွေဖြစ်လာခဲ့ပါတယ်။အဲ့တော့ခြုံရင်းချက်ရှိပါတယ်ဆိုရင်ပြုပြင်ရမယ်။ကိုကိုကဖာရဖာလုံနေတဲ့ရည်သွေးညံ့တဲ့ပုံကိုယ်တွေကိုနေရာမပေးမိအောင်တော်တဲ့ပုံကိုယ်နဲ့ညံ့တဲ့ပုံကိုယ်ကိုဓာတ်တူခွင့်ရမပေးမိအောင်အင်မတန်မှရိုးသားထက်မြက်တဲ့ဒ
တော်ပါတယ်ဆိုတဲ့လူတော်လူကောင်းတွေကိုနေရာပေးပြီးအောင်တန်ဖိုးထားပြီးအောင်မိမိတို့ဆရာသမားတွေနဲ့ပြုပြင်ရမယ်တဲ့ဒါမှအနာဂတ်သာသနာအတွက်မျိုးဆက်ကောင်းတွေထွက်မှာအရေးသွေးပြေးဝါတဲ့ဓမ္မဂတိကာတွေအရေးသွေးပြေးဝါတဲ့ကမ္မထံဆရာဘုန်းကြီးတွေအရေးသွေးပြေးဝါတဲ့စာချဘုန်းကြီးတွေပေါ်ထွက်မှာဆိုတာဒါဘုန်းကြီးတို့လည်းပဲသုံးသပ်မယ်ဒါမှလည်းပဲသစ်လွင်တဲ့အနာဂတ်သာသနာကိုဖန်တီးနိုင်မယ်တဲ့ဒီလိုမှမဟုတ်ဘဲနဲ့ကြောင်းတက်ကြီးတို့တည်ထားပါရဲ့မျိုးဆက်တရားကောင်းကောင်းမထွက်ဘူးထွက်တဲ့မျိုးဆက်ကလည်းအလုတ်ကောင်းကောင်းမလုတ်ဘူးဘုံကြီးဖို့ပဲလုံနေတယ်ဒါဆိုလို့ရှိရင်အနာဂတ်သာသနာအတွက်ဒီကြောင်းတက်ဟာမျောလင်းချက်ကင်းမဲ့သွားနိုင်တယ်ဒါကြောင့်ဘုန်းကြီးတို့တန်ခါဖွဲ့စည်းနေတယ်ဒါလေးတွေဟာရှင်ကျင်တဲ့စဉ်းစားတဲ့ဆိုတာဒါလေးကိုဘုန်းကြီးကပြောခြင်းတာဘာဖြစ်လို့လဲဆိုတော့ယနေ့ယဟန်ခံတဲ့ယဟန်တက်ဟာရည်သွေးထိုင်လျောက်ပြည့်တယ်။နောက်ဆက်ပြီးတော့စီးပူးမယ်ဆိုရင်လည်းရည်သွေးတွေပြည့်သွားနိုင်တယ်။အဲ့တော့အနာဂတ်သာသနာအတွက်တောက်ပြောင်တဲ့သစ်လွင်တဲ့အနာဂတ်ကိုဖန်တီးချင်ပါတယ်ဆိုရင်ဘုန်းကြီးတို့အရည်သူပြည့်ဝတဲ့ကောင်းဆောင်ဖြစ်ဖို့လိုအပ်တယ်တဲ့။ဒါတွေကိုဘုန်းကြီးတို့တရားဓမ္မတွေကလည်းဝိုင်းဝန်းပြီးတော့ကူညီရမှာပဲ။ဒါကတန်ခါဖွဲ့စည်းနဲ့ပတ်သက်လို့ပြောခဲ့တာ။နံပါတ်၁ဘုန်းကြီးနိုင်ငံနဲ့ပတ်သက်လို့ပြောခဲ့တယ်။သစ်လွင်တဲ့နိုင်ငံတော်ကိုအနာဂတ်အဖြစ်ဖန်တီးချင်ပါတယ်။အနာဂတ်မှာတစ်လွင်တဲ့အနာဂတ်ဖန်တီးချင်ပါတယ်နိုင်ငံတော်ကိုဖန်တီးချင်ပါတယ်ဒါဆိုရင်ဘုန်းကြီးတို့နိုင်ငံကောင်းဆောင်တွေတုံသက်ရမှာသာသနာတော်မှာလည်းပဲအရေးကြီးတဲ့ပင်မသွေးကျော်ဖြစ်တဲ့ရေတောင်းမြစ်ဖြစ်တဲ့စာတင်တိုက်တွေဟာအနာဂတ်သာသနာကိုတောက်ပြောင်စေချင်ပါတယ်တစ်လွင်စေချင်ပါတယ်ဆိုရင်ကိုယ့်ကိုယ်ကိုတုံသက်ပြီးတော့ဘုန်းကြီးတို့ပြင်စရာရှိတာလေးတွေပြင်ရမှာဒါဒုတိယချက်နေပြောတာနံပါတ်3ဘုန်းကြီးတို့မိသားစုတစုအနေနဲ့ကြည်ရစို့မိသားစုတစုအနေနဲ့လည်းပဲဘုန်းကြီးတို့ကိုမသားသမီးတွေညီရင်းညီမငယ်တွေတူတွေတူမတွေဆိုတာရှိကြတယ်အဲ့တော့ကိုယ့်ရဲ့အဖွဲ့အစည်းကိုမိမိတို့ရဲ့မိသားစုအနာဂတ်သစ်လွင်မှာကျင်းပါတယ်တောက်ပြောင်ကျင်းပါတယ်နိုင်ငံနဲ့ဘာသာသာသနာအကျိုးကိုစွန့်စွန့်တမန်ထမ်းရွက်နိုင်တဲ့အာဇာနည်သားသမီးတွေဖြစ်စေကျင်းပါတယ်ဆိုရင်ဘုန်းကြီးတို့ကောင်းဆောင်ဖြစ်တဲ့မိဘတွေအကိုကြီးအမကြီးဖြစ်တဲ့ပုဂ္ဂိုလ်တွေဦးကြီးဦးလေးဖြစ်တဲ့ပုံကိုယ်တွေကတုံသက်ရမယ်။ဘာဖြစ်လို့လဲဆိုတော့ကိုယ့်ရဲ့သားသမီးတွေတူတွေတူမတွေဆိုတာသိုသွန်းနေလည်းပဲကိုကတန်ဖိုးထားချင်းမြတ်လိုရမှာပဲ။တော်တဲ့ပုံကိုယ်တွေဖြစ်လာလို့ရှိရင်လည်းပဲတန်ဖိုးထားချင်းမြတ်လိုရမှာပဲ။အဲ့တော့သိုသွန်းနေတဲ့သားသမီးတူတွေတူမတွေကိုတန်ဖိုးထားချင်းမြတ်လို့မိပါပြီဆိုရင်ဘာဖြစ်သွားမလဲ။အနာဂတ်အတွက်မျောလင်းချက်တွေကင်းမဲ့သွားနိုင်တယ်။စောစောတုန်းကပြောခဲ့တယ်လေ။စောစောတုန်းကဘုန်းကြီးတို့အရေးသွေးဉာဏ်ချင်းတဲ့ပုံကိုယ်တွေကိုနေရာပြည့်မြောက်စားရင်တဲ့အဲ့ဒီနေရာဒေသဟာပညာရှင်သူတော်ကောင်းတွေစိတ်သုံးသွားတတ်ပါတယ်အနာဂတ်အတွက်မျောလင်းချက်တွေကင်းမဲ့သွားနိုင်ပါတယ်ဒီလိုပြောခဲ့အဲ့တော့ကိုယ့်ရဲ့သားသမီးကိုယ့်ရဲ့တူတူမတွေကိုပညာလေးတက်ရုံသင်ပေးတယ်ကိုကျင်တရားကမကောင်းဘူးစိတ်တက်ကအတ္တကြီးလိုက်တာဒါဆိုလို့ချင်းဒီလိုပုံကိုယ်တွေကိုလည်းသားသမီးတွေတူတွေတူမတွေကိုလည်းမိမိတို့ကမျက်နှိုးရမှာပဲချစ်ရမှာပဲဒီတော့အရေးသွေးဉာဏ်နဲ့ပုံကိုယ်တွေကိုချစ်မိပြီဆိုရင်အနာဂတ်မေးမိန်အောင်လောက်ရာရောက်တယ်အနာဂတ်သာသနာအနာဂတ်နိုင်ငံတော်တိမ်ကောအောင်မိမိတို့အနေနဲ့လောက်ရာရောက်သွားတယ်အနာဂတ်အတွက်မျောလင်းချက်တွေကြောက်ပြက်သွားနိုင်တယ်ဒါကြောင့်ဒီလိုမိသားစုမျိုးမဖြစ်အောင်ကိုယ့်ရဲ့သားသမီးတူတွေတူမတွေကိုပညာတတ်လည်းပဲဖြစ်အောင်အရေးသွေးနည်းနဲ့ကိုကျင့်တရားတွေလည်းပဲကောင်းအောင်စိတ်ဓာတ်ကလည်းပဲမြင့်မြတ်အောင်ဒါမျိုးလေးတွေဘုန်းကြီးတို့ဝေးမြူပေးနိုင်ရတယ်အဲ့တော့ကိုယ့်ရဲ့သားသမီးကိုယ့်ရဲ့တူတူမတွေဟာအရေးသွေးပြေဝတဲ့ပုံကိုရိုးသားထက်မြက်တဲ့ပုံကိုနိုင်ငံအတွက်အားကိုးရတဲ့ပုံကိုဖြစ်ပြီးဆိုရင်ဘာဖြစ်သွားတယ်လဲဆိုတော့ဘုန်းကြီးတို့စောစောကနံပါတ်1နံပါတ်2အင်္ဂါကရိုးသားထက်မြက်တဲ့ရေသွေးပြေဝတဲ့ပုံကိုကိုတန်ဖိုးထားမျက်နှိုးတဲ့နေရာတန်ဖိုးထားမျက်နှိုးရုံနေမှာပဲနဲ့နေရာပြည့်မြောက်စားတဲ့နေရာအဲ့ဒီရက်ဒေသဟာသစ်တွင်တဲ့နာဂတ်ကိုဖန်တီးနိုင်ပါတယ်ဆိုတဲ့အတိုင်းပဲမိမိတို့ကသာသမီတွေကိုတိုးတက်အောင်လုပ်ပြီးတော့ဒီသာသမီတွေကိုမျက်နှိုးတန်ဖိုးထားတတ်ပြီးဆိုရင်အနာဂတ်ဟာဘုန်းကြီးတို့ဒီသာသမီတွေကိုကြောင်းပြုပြီးတော့သာသနာလည်းပဲတိုးတက်သွားနိုင်တယ်နိုင်ငံတော်ကြီးလည်းပဲတိုးတက်သွားနိုင်တယ်တဲ့ဒီလိုသားရဏသမီးရဏမျိုးတွေဖြစ်အောင်မွေးမြူနိုင်မှမိမိတို့လည်းပဲတစ်လွင်တဲ့အနာဂတ်ကိုဖန်တီးရရောက်ပါလိမ့်မယ်ဒါဟာမိသားစုအရေးနဲ့ပတ်သက်လို့ဘုန်းကြီးတို့ပြောရတာပါဒါလေးတွေကတိတ်ပြီးတော့လိုအပ်တယ်ဘုန်းကြီးတို့ကဒီစာတင်တိုက်လုံနေတယ်ဆိုတော့တခါတည်းရံမှာတပည့်တွေကိုဩဝါဒမကြမကြပေးရတယ်ပေါ့လမ်းမသွားမှာဆိုတဲ့အတွက်ဩဝါဒပေးရတယ်အဲ့တော့ဘယ်လိုပေးရတယ်လဲဆိုတော့ဘုန်းကြီးတို့ကိုယ်တိုင်တရားဟောတွေပင့်နေမယ်လို့တက်နိုင်တယ်များနေနိုင်တယ်များနေအောင် ဇာတင်တိုင်းမှာပဲနေပြီးတော့အနာဂတ်သာသနာကိုထမ်းဆောင်မဲ့မျိုးဆက်ကောင်းလေးတွေပေါ်ထွက်အောင်ကြောင်းကြဆိုင်ပြီးတော့တပည့်တွေနဲ့လက်တွဲပြီးတော့လှုပ်ရတယ်။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ယခုချိန်မှာတရားဓမ္မတွေကတော့တည်ကောင်းမှသိပါလိမ့်မယ်။စာချာဘုန်းကြီးတွေရှားလာပြီတဲ့စာချာဘုန်းကြီးရှားတယ်ဆိုတာတဲ့အည်သွေးပြေဝတဲ့စာချာဘုန်းကြီးကောင်းတွေရှားလာခဲ့ပါပြီ။ဘုန်းကြီးတို့သခိုင်းတောင်ရုံမှာကျောင်းတွေများတယ်ဆိုပေမဲ့အည်သွေးပြေဝတဲ့စာချာဘုန်းကြီးပြည့်စုံတဲ့ကျောင်းဘယ်နှကျောင်းရှိပါသလဲ။လက်ငါးကျောင်းမရှိပါဘူး။သခိုင်းမြို့ကိုဘုန်းကြီးတို့နမူနာထားပြီးတော့မန္တလေးမြို့ရန်ကုန်မြို့အခြားသောမြို့ကြီးပြည်ကြီးတွေပြန်ပြီးတော့စစ်စစ်ကြည့်လိုက်အရေးသွေးပြေဝတဲ့စာချာဘုန်းကြီးပြည့်စုံတဲ့ကျောင်းတော်အများကြီးပါလို့ပြောနိုင်တဲ့မျိုးဘယ်နှမျိုးရှိသလဲဒါလေးတွေဘုန်းကြီးတို့ယနေ့ရန်တက္ကသိုလ်မှာတတိထားစီခြင်းပါတဲ့အဲ့တော့စာချာဘုန်းကြီးတွေဟာတိတ်ပြီးတော့ရှားပါလာပါပြီအဲ့တော့စာချာဘုန်းကြီးဘာလို့ရှားတာလဲဆိုတော့ဘုန်းကြီးကနည်းနည်းလေးတွေးကြည့်တယ်ပေါ့စာချာဘုန်းကြီးရှားတာပညာသင်ရတဲ့အချိန်မှလည်းပဲစွန့်လွတ်နင်းနာခံရတာတွေများတယ်တဲ့ဒါကြောင့်ရှားတာဘာဖြစ်လို့လဲဆိုတော့စာချာဘုန်းကြီးကောင်းတပါးဖြစ်ဖို့ဆိုတာဓမ္မစရိယအောင်ယုံနဲ့မလုံလောက်သေးပါဘူးဆက်ပြီးတော့ကြိုးစားရတယ်အဲ့တော့ဓမ္မစရိယအောင်ပြီးရင်လည်းပဲစာမွေးမပြေတောင်မှဆက်လက်ကြိုးစားမှရည်သွေးပြေဝတဲ့စာချာဘုန်းကြီးကောင်းတပါးဖြစ်တာပါဒီလိုမှမဟုတ်ဘူးဆိုရင်သာမဏေကျော်ဘွဲ့အဘိဝန္တဘွဲ့တွေဆက်လက်ပြီးတော့ကြိုးစားမှစာချာဘုန်းကြီးကောင်းတပါးဖြစ်တာအဲ့တော့စာချာဘုန်းကြီးကောင်းဖြစ်ခြင်းပါတယ်ဆိုရင်နံပါတ်၁ပညာကသူများတဲ့တော်မှသူများတဲ့ကြိုးစားမှဖြစ်တာတဲ့ဒါလည်းပဲခက်ခဲခြင်းတစ်မျိုးပဲနောက်တခါဘုန်းကြီးတို့ပြန်ပြီးတော့ကြည်လိုက်စာချဘုန်းကြီးဖြစ်သွားပြီဆိုရင်တရားဓမ္မနဲ့အထီးတွေ့နေတယ်တရားဓမ္မနဲ့အထီးတွေ့နေတော့တရားဓမ္မတွေရဲ့လှူဒန်းမှုပူဇော်မှုအားနေတယ်အဲ့တော့ဘုန်းကြီးတို့အခြားသောသာသနာပြုပုဂ္ဂိုလ်ပရာဟိတလုပ်ငန်းလုပ်တဲ့သံဃာတော်ရှင်မြတ်တီတရားဟောတဲ့သံဃာတော်ရှင်မြတ်တီတရားပြတဲ့သံဃာတော်ရှင်မြတ်တီဓာရီနဲ့စာလို့ရှိရင်စာချဘုန်းကြီးမှာဘုန်းကြီးတို့တရားဓမ္မအတိနေတယ်အထောက်ပံ့နေတယ်ဆင်းရဲတယ်ဒီကြားတဲ့ကိုတပည့်ကိုရတာလေးဖွဲ့ပေးရတယ်အဲ့တော့စာချဘုန်းကြီးဖြစ်တဲ့အခါမှာလည်းခံစား권တွေကတိတ်နေတယ်တဲ့နေတော့ဘာဖြစ်လဲဆိုတော့နောင်လာနောက်သားစာတင်သားတန်ခါလေးတွေကစာချဘုန်းကြီးလှုပ်ဖို့အာမတန်တော့ဒီတော့ဘုန်းကြီးတို့ကြောင်းတိုက်တိုင်းကြောင်းတိုက်တိုင်းမှာစာချရှားတယ်ဆိုတာအည်သွေးပြည့်တဲ့စာချဘုန်းကြီးကဒီလိုနီးနဲ့ရှားရှားသွားတာပါအဲ့တော့ဘုန်းကြီးတို့အခြားသောသာသနာပြုလုပ်ငန်းကိုမစစ်မှန်ဘူးလို့ဘုန်းကြီးကပြောတာမဟုတ်ဘူးနော်အဲ့တော့ပရာဟိတလုပ်ငန်းလုပ်တယ်ဒီလောက်ပညာမတက်လည်းပဲရတယ်တရားဟောတယ်တရားပြတယ်ဒီလောက်ကြီးပညာမတက်လည်းရတယ်ဒါပေမဲ့လို့အဲ့ဒီတန်ဃာတော်ရှင်မြတ်တွေကြတော့လူတွေနဲ့ထိတွေ့ခွင့်ရတော့လက်လာပါတွေကများတော့နောင်လာနောက်သားတန်ဃာလေးတွေဟာလက်လာပါကိုမြင်ပြီးတော့နာမည်ကြီးမှုကိုမြင်ပြီးတော့ကြည်လိုက်ရင်ဘာလို့မလဲငယ်ငယ်ကလေးကဘုန်းကြီးတို့လန်းစင်တွေဟာလွဲကုန်ရတယ်ပေါ့လလဘတက္ကရာနောက်ကိုလိုက်ကြတယ်။ရှေ့ရဆရာတော်တွေကလဘတက္ကရာနောက်လိုက်တာမဟုတ်ပေမဲ့နောက်ကတန်ဃာတွေကတဖြည်းဖြည်းနဲ့မှမှသွားတော့စာချဘုန်းကြီးလှုပ်ရှင်စိတ်တွေအားနေသွားတာဒီချက်တွေပါပါတယ်။အဲ့တော့ပညာသင်ကြားရတဲ့ချင်းသူများတဲ့ပို့ပြီးတော့သင်ရတယ်ကြိုးစားရတယ်စာချဘုန်းကြီးဖြစ်တဲ့အခါမှာသူများတဲ့ပို့ပြီးတော့ဆင်းရဲဒဏ်ကိုခံရတယ်ဒီချက်တွေကြောင့်စာချဘုန်းကြီးရှားပါလာတာ။အဲ့တော့ဘုန်းကြီးကအကြောင်းအတန်ဃာတွေကိုပြောရတယ်ဖြစ်နိုင်လို့ရှိရင်လိုအပ်တဲ့နေရာမှာသာသနာပြုပါအဲ့တော့ယက်တိတာတိုင်းယက်တိတာတိုင်းစာတင်တိုင်းတိုင်းစာတင်တိုင်းတိုင်းမှာစာချဘုန်းကြီးရှားပါနေပါတယ်ကြီးလာလို့ရှိရင်စာချတာကိုတက်နိုင်တယ်ညလုံးကြပါစာချရင်းနဲ့တရားအထုတ်ပါစာချရင်းနဲ့တရားဟောပါစာချရင်းနဲ့စာရေးပါစာချတဲ့အလုပ်ကိုတက်နိုင်တယ်ညမလွတ်ပါနဲ့အသက်ရွယ်ရတဲ့အခါကျရင်တော့တစ်မျိုးပေါ့အဲ့တော့ဒီတော့ဘုန်းကြီးကတန်ဃာတွေကိုဖြစ်စေခြင်းနဲ့စေတနာနဲ့ဘုန်းကြီးကိုယ်တိုင်လည်းပဲတရားတွေပါတယ်ဟောတဲ့အခါဖြစ်နိုင်လို့ရှိရင်ရှောင်ခဲ့တာပဲအဲ့တော့ငါးခါပင်မှတစ်ခါနှစ်ခါလိုက်တယ်ဒါမျိုးလေးတွေလုပ်တာဘာဖြစ်လို့လဲဘုန်းကြီးတန်ဃာတွေကိုဘုန်းကြီးကတက်နိုင်တယ်မြတ်လမ်းမလွဲစေခြင်းလို့ဒါလေးတွေလုပ်ပေးရတာပါဒါဘုန်းကြီးကိုယ်တိုင်အနာဂတ်သာသနာအတွက်ဘုန်းကြီးကပုံဖော်နေတာဘာဖြစ်လို့လဲတစ်လွင်တဲ့အနာဂတ်သာသနာကိုဖန်တီးခြင်းလို့ပါလို့ဒါကြီးကြည်တယ်လို့ပြောရင်လည်းပြောပေါ့ဒါစိတ်ထဲမှာတော့အမှန်ရှိခဲ့တာပဲအဲ့တော့ဘုန်းကြီးတို့ဒီလိုလှုပ်လိုက်တဲ့အတွက်ဒီကြောင်းတိုက်ကတန်ဃာလေးတွေဟာဇာတင်စာချတာကအဓိကတွဲပြီးတော့တရားထုတ်မယ်တွဲပြီးတော့စာရေးမယ်တွဲပြီးတော့တရားဟောမယ်ဒီလိုလှုပ်သွားလို့ရှိရင်သူတို့ကနေတဆင့်အနာဂတ်သာသနာမျိုးဆက်မှာမျိုးဆက်တဲ့မျိုးဆက်တန်လေးတွေကိုမွေးထုတ်ပြီးဆိုရင်ဘုန်းကြီးတို့ဒါအနာဂတ်သာသနာအတွက်မိမိတို့တက်နိုင်တယ်မြကောင်းမွန်အောင်တက်လွင်အောင်ပုံဖော်ရာရောက်တယ်တဲ့ဒါမျိုးလေးတွေဖြစ်အောင်ဘုန်းကြီးတို့ကရှေ့ရနေပြီးတော့ဒီအလုပ်လေးတွေကိုမျက်နှိုးတဲ့သဘောနဲ့ ကိုယ်တိုင်လည်းပဲလှုပ်ရတယ်တပည့်တွေကိုလည်းပဲလမ်းပြပေးရပါတယ်အဲ့တော့ယနေ့ယန်းတက္ကະဓမ္မတွေအနေနဲ့လည်းပဲကိုယ့်ရဲ့ပညာတက်လာတဲ့ယန်းတက်ကလေးကိုလမ်းလွဲမသွားအောင်ဝိုင်းဝန်းပြီးတော့တိုက်တွန်းပါလမ်းပြပေးပါဘုံရဒါလေးနည်းနည်းလေးတိုက်တွန်းခြင်းဘာဖြစ်လို့လဲဆိုတော့တချို့တက္ကະဓမ္မတွေကကိုယ်ဦးစင်းလေးငယ်ငယ်လေးနဲ့တရားဟောကောင်းရင်တရားဟောကောင်းလိုက်တာဝိုင်းပြီးတော့ချီကျူးကြတရားပွဲတွေပညာဒီတော့ကိုတော်လေးရဲ့တရားဟောတဲ့ဘက်သားရစာချတဲ့ဘက်ယော့ယော့ယော့ယော့သွားအဲ့မှာအနာဂတ်သာသနာအတွက်ဘုန်းကြီးတို့အားရကြရနေသွားတယ်မျိုးဆက်တွေထုတ်ပေးနိုင်ဖို့အားနေသွားပါတယ်နောက်ပြီးတော့အခြားလူတွေလူမှုရေးတွေလို့ဘုန်းကြီးနာမည်ကြီးဒါမျိုးလေးတွေပေါ့ဒါမျိုးလေးတွေကိုသွားပြီးတော့အားမပေးဘဲနဲ့သာသနာအတွက်တော်မှာလိုအပ်ရင်တော်မှာစာချပေးမယ်ကလေးလေးတွေမွေးမြူပေးမယ်မျိုးမှာစာချရင်မျိုးမှာလည်းပဲတော်တဲ့ပုံစံတွေမွေးမြူပေးမယ်အဲ့ဒီလမ်းကြောင်းပေါ်မှာရှောက်လန်းနိုင်အောင်မိမိတို့မိသားစုအနေနဲ့ဝိုင်းဝန်းပြီးတော့လှုပ်ပေးပါပြုစုပေးပါဒါဆိုရင်မိမိတို့ဟာအနာဂတ်သာသနာအတွက်တစ်လွင်တဲ့အနာဂတ်သာသနာကိုဖန်တီးရရောက်ပါတယ်ဒီလိုမှပေါ်ဘူးဆိုရင်သာသနာမှာစာချတဲ့ပုံစံတွေရှားလာတယ်ဒါဆိုရင်သာသနာကွယ်မယ်မြတ်စွာဘုရားကဟောခဲ့တာလက်လာပါများအောင်ပေါ်အောင်နာမည်ကြီးအောင်ကျန်တယ်ဒါဆိုရင်သာသနာကွယ်မယ်မြတ်စွာဘုရားကဒါမျိုးဟောခဲ့တာအဲ့တော့မိမိတို့ကိုယ့်ရဲ့ယဟန်တော်လေးကိုလမ်းမှန်ပေါ်ရောက်အောင်ဝိုင်းဝန်းပြီးတော့ပြုစုတယ်ဆိုရင်တစ်တွင်တဲ့အနာဂတ်ကိုနာဂတ်သာသနာတော်ကြီးကိုမိမိတို့ဖန်တီးရရောက်ပါတယ်သာသနာမေးမိန်မဲ့သာသနာကွယ်ပြောက်မဲ့အရာတွေကိုမိမိတို့အနေနဲ့တားကြည့်ရရောက်ပါတယ်လို့ဒါလေးကိုဘုန်းကြီးကပြောခြင်းပါတယ်အဲ့တော့ဘုန်းကြီးတို့မျိုးဆက်တွေအတွက်တောက်ပလာဖို့အနာဂတ်သာသနာတော်အတွက်နာဂတ်နိုင်ငံတော်ကြီးအတွက်တစ်တွင်တောက်ပလာဖို့အနာဂတ်မျိုးဆက်တွေသိပြီတော့အရေးကြီးပါတယ်အဲ့တော့ဘုသူ့ပေါ်မှာမူတည်တယ်လဲဆိုတော့ခေါင်းဆောင်ဖြစ်တဲ့တရားဒဂမတွေခေါင်းဆောင်ဖြစ်တဲ့ဘုန်းကြီးတို့တန်ဃာတွေပေါ်မှာမူတည်ပါတယ်ဒါလေးကိုဘုန်းကြီးသက်တေတာရကအနေနဲ့နည်းနည်းလေးပြောပြအောင်မယ်ပေါ့ဘုန်းကြီးတို့စစ်သူကြီးမာဗန္ဒုလားဆိုတာလွန်ခဲ့တဲ့နှစ်ပေါင်း200ဝန်းကျင်ကအင်မတန်နာမည်ကြီးခဲ့တယ်သူ့ရဲ့မွေးတကရေကမြန်မာတကရေ1144ခုနှစ်ဆိုတော့သူမွေးခဲ့တာဘုန်းကြီးတို့နှစ်ပေါင်း230ပြည့်သွားပါပြီ230ဆွန်သွားပါပြီအဲ့တော့သူပွဲလွန်ခဲ့တာက1186ခုနှစ်ဆိုတော့တကူလာဆိုလို့ရှိရင်နှစ်ပေါင်း188နှစ်ပြည့်တော်မယ်ပေါ့အဲ့တော့သူရဲ့အင်မတန်အောင်မြင်ခဲ့တဲ့အချိန်ကလွန်ခဲ့တဲ့နှစ်ပေါင်း200ဝန်းကျင်ကအချိန်စစ်သူကြီးမာဗန္ဒုလာဆိုတာဘုန်းကြီးတို့မြန်မာအတွက်အင်မတန်မှဂုဏ်ယူစရာကောင်းတဲ့စစ်သူကြီးဘာဖြစ်လို့လဲဆိုတော့ဆင်းရဲသားဘဝနေပြီးတော့မင်းကြီးမင်းသားတွေသာရနိုင်တဲ့သရိုးဘွဲကိုလည်းပဲရခဲ့တယ်။အရှင်မင်းတွေသာရတဲ့စစ်သိနာပတိဆိုတဲ့ဒီစစ်သူကြီးဘွဲကိုလည်းပဲမာဗန္ဒုလရခဲ့တယ်။နောက်ပြီးတော့ဘုန်းကြီးတို့ပထမအင်္ဂလိပ်မြန်မာစစ်ပွဲမှာသူတစ်ပါးကိုအထင်မကြီးတတ်တဲ့အင်္ဂလိပ်လူမျိုးတွေဗြိတိရှားတွေကမာဗန္ဒုလရဲ့တပ်ရင်ခိုက်ရီတွေကိုသိမ်းပြီးတော့အံ့ဩလေးစားအားကြခဲ့ရတယ်။နောက်ပြီးတော့မာဗန္ဒုလဝဲခဲ့တဲ့တန်ချက်ဝတ်စုံကိုသူတို့ရဲ့ဗြိတိရှားပြတိုက်ထိုင်မှာထားပြီးတော့အလေးကလူပြုခဲ့ရတယ်။အဲ့တော့ဘုန်းကြီးတို့မာဗန္ဒုလကိုအကြောင်းပြုပြီးတော့မြန်မာနိုင်ငံနေတာမကဘဲနဲ့အနောက်ဥရောပနိုင်ငံတွေအထိကြော်ကြားပြီးတော့ဂုဏ်ယူခဲ့ရတဲ့စစ်သူကြီးမာဗန္ဒုလ။အဲ့တော့စစ်သူကြီးမာဗန္ဒုလဘာဖြစ်လို့ဒီလိုအခြေအနေရောက်ခဲ့တယ်လဲဒါလေးကိုဘုန်းကြီးကသိစေချင်တာ။အဲ့တော့ဒါမှဘုန်းကြီးတို့ယဟန်တကားတွေကငါတို့မှလည်းတာဝန်ရှိပါလား။အနာဂတ်သာသနာတစ်လွင်ဖို့တောက်ပြောင်ဖို့အနာဂတ်နိုင်ငံတော်ကြီးတည်လွင်ဖို့တောက်ပြောင်ဖို့ငါတို့မှလည်းတာဝန်ရှိပါလားဒါလေးကိုဘုန်းကြီးသိစေချင်လို့စစ်သူကြီးမာဗန္ဒုလဘာဖြစ်လို့ဒီလိုပေါ်ထွက်ခဲ့တယ်လဲဆိုတော့ဘုန်းကြီးတို့အရင်စစ်တော်အမြင့်မြေကဆိုသလိုပဲအဲ့ဒီအချိန်မှာဘုန်းကြီးတို့ထိနှံအုပ်ချုပ်မင်းလုပ်ခဲ့တဲ့ဘိုးတော်ဖေရနဲ့ဇဂိုင်းမင်းသားအိရှိမင်းသားဖြစ်တဲ့ဇဂိုင်းမင်းသားတို့ရဲ့စွန့်ရည်ကြောင်တဲ့သူတို့ရဲ့သူရဲကောင်းကိုတန်ဖိုးထားတတ်တဲ့စိတ်သူရဲကောင်းကိုမျက်နှာထက်တဲ့စိတ်သူရဲကောင်းကိုနေရာပေးတတ်တဲ့စိတ်အဲ့ဒီစိတ်ကောင်းစိတ်မြတ်ကြောင့်မာဗန္ဒုလဆိုတဲ့စစ်သူကြီးတယောက်မြန်မာနိုင်ငံမှာပေါ်ထွန်းပြီးတော့ဂုဏ်ယူခဲ့ရတာပါအဲ့တော့ဘယ်လိုလဲဆိုတော့စစ်သူကြီးမာဗန္ဒုလရဲ့ငယ်နာမည်ကမောင်ရစ်တဲ့အဲ့တော့မွေးဖွားတဲ့နေနေကငပရင်းရွာဆိုတော့ဟိုတုန်းကတော့အလုံးတိုက်နေခုတော့ဘုန်းကြီးတို့ဘုဒ္ဓတယ်မြို့နယ်ဖြစ်ပါလိမ့်မယ်အဲ့ဒီရွာမှာမွေးဖွားခဲ့တယ်အိမ်တော်ကြပြီးတော့ဖခင်ကငယ်ငယ်ရွယ်ရွယ်နဲ့ဆုံးပါသွားတော့နှမ်းလုံးတဲ့တောင်သူရာသူကလည်းပဲအချိန်မပြေတော့နေပြီးတော့မရပူရာကိုတက်လာခဲ့တယ်။အဲ့တော့ဘိုးတော်ရဲ့ဘိုးတော်ဦးဝိုင်းရဲ့တားဖြစ်တဲ့အင်ရှင်မင်းသားထံမှာကိုရံတော်ဖြစ်နေခါစားရတယ်ပေါ့။နောက်အင်ရှင်မင်းသားနှက်ရွာဆန်သွားတော့ဇဂိုင်းမင်းသားနောင်ခါမှာဘုန်းကြီးတို့ ပါကြီးတော်မင်းစကိုင်းမင်းဖြစ်လာမယ်စကိုင်းမင်းသားကအင်ရှင်မင်းသားဖြစ်လာတော့အဲ့ဒီစကိုင်းမင်းသားထံမှာသူကနေပြီးတော့ကိုရံတော်ယာတုဖြစ်နေဆက်လက်ပြီးတော့တာဝန်ထမ်းဆောင်ဒါမဲ့လို့ဘုန်းကြီးတို့ထူးခြားသွားတာကနေရွာစံသွားတဲ့အင်ရှင်မင်းသားကသူ့ပုံမှာအေးတယူဆက်ဆံတယ်လေးလေးစားစားဆက်ဆံတယ်ခုနောက်တက်လာတဲ့အင်ရှင်မင်းသားစကိုင်းမင်းသားကသူ့ပုံမှာအေးတယူမရှိဘူးသူ့ကိုရှီမန်းတောင်းသိချင်မှသိမှာဒီတော့သူ့စိတ်ထဲမှာအမှုတော်ကြီးထမ်းရတာကစူးစမ်းထမ်းတယ်သူ့မှာအေးတယူပြုမခံရတော့စိတ်ထဲမှာမကြေနဲ့တော့တနေ့ညီလာခံသဘင်ကျင်းပတဲ့အချိန်မှာသူ့ဘေးကနေပြီးတော့နန္ဒပလဆိုတဲ့စစ်သားတစ်ယောက်ကိုထုထောင်းပြလိုက်တယ်အဲ့ဒီမှာညီလာခံကြီးရုပ်ရုပ်တဲတဲဖြစ်သွားတယ်မောင်ရိပ်ကနေပြီးတော့နန္ဒပလဆိုတဲ့စစ်သားကိုအကြောင်းမရှိဘဲနဲ့ထုထောင်းနေဆိုတဲ့ပြဿနာရုပ်ရုပ်တဲတဲနဲ့ပေါ်လာတော့အင်ရှင်မင်းသားစကိုင်းမင်းသားကဖမ်းဆီးပြီးတော့သူ့ကိုစစ်ဆေးတဲ့အခါသူကဘာလျှောက်တယ်လဲဆိုတော့အမှန်တရားလျှောက်တယ်သူ့ကိုတဲ့အင်ရှင်မင်းသားကအေးတယူမရှိတဲ့အတွက်ယခုလိုအေးတယူပြုနိုင်အောင်သူဟာနန္ဒပလကိုထုထောင်းရတာပါတဲ့သူရဲ့စကားလေးကြည့်နော်သူ့ကိုအေးတယူမရှိဘူးတဲ့အေးတယူမရှိဘူးဆိုတာသူ့နာမည်တောင်အင်ရှင်မင်းသားသိချင်မှသိမှာသူကဒါအလုပ်တွေစူးစမ်းခဲ့ရတာအဲ့တော့ယခုလိုအေးတယူပြုနိုင်ရန်အတွက်ဆိုတော့ယခုတော့ဘသူထောင်းတာလဲဘာထောင်းတာလဲမောင်ရထောင်းတာဆိုတော့သူဟာအင်ရှင်မင်းသားရဲ့အတိမတ်ပြုအေးတယူနာမည်လေးတော့ခေါ်ခံရမှုရသွားခဲ့တာအဲ့ဒီလိုအေးတယူပြုခံရဖို့အတွက်သူဟာထုထောင်းမိတာပါတဲ့အကြောင်းမရှိပါဘူးဆိုတော့သူရဲ့ရဲဝန်တဲ့တတိကိုအင်ရှင်မင်းသားကနှစ်သက်တော့ဘိုးတော်ပရှင်ဘရင်ဖြစ်တဲ့ဘိုးတော်ဦးဝိုင်းကိုလျှောက်တင်တယ်ဘိုးတော်ဦးဝိုင်းကသူ့ကိုယာရုဆင့်ဆင့်တိုးပေးလိုက်တယ်ပြဲတိုက်တန်းဆင်းအရာနောက်ပြီးတော့တပရင်မျိုးဝန်အရာအလုံးမျိုးသားအရာမဟာဗန္ဓုလဘွဲ့စသည်ဖြင့်တက်သွားလိုက်တဲ့ဘုန်းကြီးတို့ပန်းဝါတိုက်ပွဲမှာသူဟာအထူးထင်ရှားအောင်မြင်ခဲ့တယ်ပထမမြန်မာအင်္ဂလိပ်စစ်ပွဲမှာဘုန်းကြီးတို့စစ်တင်နာပတိအဖြစ်နဲ့ဥဆောင်ပြီးတော့တိုက်ခိုက်ခဲ့တယ်။ဒနုပြူတိုက်ပွဲမှာကြာဆုံးတော့သူက42နှစ်ပြည့်ခါစားပဲရှိတယ်။43နှစ်ရောက်ခါစားပဲရှိသေးတယ်။ဒါပေမဲ့သူ့ရဲ့စွမ်းကြီးကကဘာကျော်သွားခဲ့ပါတယ်။အင်္ဂလိပ်လူမျိုးတွေကတစ်ဖက်သားကိုအထင်သေးတတ်ပါတယ်။အထင်မကြီးတတ်ပါဘူး။ဒါပေမဲ့မဟာဗန္ဓုလရဲ့စွမ်းကြီးကိုတော့တိတ်ပြီးတော့လေးစားအကြခဲ့တယ်တဲ့။အဲ့တော့ဘာဖြစ်လို့မဟာဗန္ဓုလဆိုတာပေါ်ထွက်ခဲ့တယ်လဲမေးရင်ဘုန်းကြီးပြောချင်တာကအင်ရှင်မင်းသားရဲ့သူ့ရဲ့ကောင်းကိုတန်ဖိုးထားမှုသူရဲကောင်းကိုမျက်နှာတန်ဖိုးထားမှုလေးစားမှုဘိုးတော်ဦးဝိုင်းဆိုတဲ့ရှင်ဘီရင်ရဲ့သူရဲကောင်းကိုတန်ဖိုးထားမှုလေးစားမှုအဲ့ဒီစိတ်တက်တွေကနေပြီးတော့မာဗန္ဓုလာဆိုတာဖြစ်ပေါ်သွားခဲ့တာပါတကယ်လို့ဘုန်းကြီးတို့အင်ရှင်မင်းသားနဲ့ရှင်ဘီရင်ရဲ့စိတ်ထဲမှာတကယ်လို့မောင်ရင်ဟာဒါမျိုးလုပ်တဲ့အတွက်ငါ့ကိုစော်ကားတယ်သူရဲကောင်းကိုတန်ဖိုးမထားတတ်ဘူးဒါဆိုရင်ထောင်ချရင်လည်းချပြစ်နိုင်တယ်တက်ချင်လည်းပဲတက်ပြစ်နိုင်တယ်နေနေတန်ပေးရင်လည်းပေးနိုင်တယ်ဒါဆိုရင်ဘုန်းကြီးတို့စစ်သူကြီးမာဗန္ဓုလားဆိုတာမြန်မာနိုင်ငံမှာဖြစ်ပေါ်နိုင်ပါမလားဒါလေးတွေကစဉ်းစားစရာကောင်းတယ်ခုတော့ရှင်ပြင်းနဲ့အင်ရှင်မင်းသားတို့ရဲ့သူရဲကောင်းကိုတန်ဖိုးထားတဲ့စိတ်တဲ့မျက်နှာထက်တဲ့စိတ်တဲ့နေရာပေးတဲ့စိတ်တဲ့ချစ်ခင်မျက်နှာထက်တဲ့စိတ်တဲ့အဲ့ဒီစိတ်တဲ့ကိုကြောင်းပြုပြီးတော့မာဗန္ဓုလားဆိုတာပေါ်ထွန်းလာခဲ့ပါတယ်ဒါကြောင့်ဘုန်းကြီးကပြောတာအဲ့တော့အနာဂတ်သာသနာအတွက်ယနေ့ယဟန်ခံတဲ့ယဟန်တဲ့ဟာအင်မတန်မှစာတော်ပေတော်လည်းပဲဖြစ်နေတော့တိတ်အားကိုရပါလိမ့်မယ်။ဒါပေမဲ့လို့ဘုန်းကြီးတို့ယဟန်တက္ကဓမ္မကြီးရဲ့မြောက်စားမှုပုံမှာလည်းပဲမူတည်ပါတယ်။ဘုန်းကြီးတို့ရဲ့လမ်းညွန်မှုဘုန်းကြီးတို့ရဲ့စကားကိုသူ့အနေနဲ့နာခံမှုဒီပုံမှာလည်းပဲမူတည်ပါတယ်။ဒါကြောင့်ဘုန်းကြီးတို့ခေါင်းဆောင်ဖြစ်တဲ့တန်ဃာတော်ရှင်မြတ်တွေဟာအနာဂတ်သာသနာတည်လွင်အောင်ဖန်တီးဖို့အနာဂတ်နိုင်ငံတို့အတွက်တည်လွင်အောင်ဖန်တီးဖို့ဘုန်းကြီးတို့ယဟန်တက္ကဓမ္မခေါင်းဆောင်မိသားစုဘုန်းကြီးတို့တိုက်တန်းအုပ်ချုပ်နေတဲ့နိုင်ငံဆရာတော်တွေခေါင်းဆောင်မှုဘလောက်ရေးကြီးတယ်လေဒါလေးကိုသိစေချင်လို့ဘုန်းကြီးကဒီမာဗန္ဓုလအကြောင်းကိုပြောပြတာဒါမှပဲမိမိတို့ဟာရေးကြီးပါလားငါတို့ရဲ့လက်ထဲမှာအများကြီးမှန်တည်နေပါလားငါတို့ရဲ့စိတ်နေစိတ်ထားငါတို့ရဲ့နှလုံးသွင်းငါတို့ရဲ့ခံယူချက်ပေါ်မှာအနာဂတ်သာသနာစီပင်ဖို့အနာဂတ်နိုင်ငံတော်ကြီးတိုးတက်စီပင်ဖို့အများကြီးမှန်တည်ပါလားလို့ဒီလိုလေးအသိဉာဏ်ရရင်ဒါဘုန်းကြီးဟောအကျိုးလက်သွားပါတယ်အဲ့တော့ဘုန်းကြီးတို့ဒီမာဗန္ဓုလအကြောင်းဒါလေးတွေနဲ့ဆက်ပြီးတော့ကိုတတိထားစီခြင်းလို့ပြောပြီးတဲ့အခါမှာနေရုဇက်လေးကိုနည်းနည်းလေးဘုန်းကြီးပြန်ပြောင်းပြီးတော့ချိန်ရတဲ့လောက်ပြောမယ်အဲ့တော့ခုနကရှင်အာနန္ဒာပြောခဲ့တဲ့စကားလေးပြည့်ချက်ကိုမြတ်စွာဘုရားကပြန်ဟောတယ်ကဲဒါလေးကိုအလုံးပြန်ဆိုရအောင်လောချီလိုက်ပညာရှင်အားမလေးစား
ရှောင်ရှားထူနေရာပညာရှင်အားရှုံချညာရှောင်ရှားထူနေရာရုံမာစိုးဝါပုဂ္ဂိုလ်အားမြောက်စားတဲ့နေရာရုံမြန်နှစ်ပါတန်တူထားမြောက်စားတဲ့နေရာသူတော်သူမြတ်မနစ်သက်စွန့်အပ်လေးဌာနအဲ့တော့မိသားစုတစုကြောင်းတိုက်တိုက်နိုင်ငံတစ်ခုမကြီးပွားမတိုးတက်ပါဘူးဆိုရင်အဲ့ဒီနိုင်ငံဟာဘယ်လိုချင်းနေရှိတတ်တယ်လဲဆိုတော့အရေးသွေးပြေဝတဲ့ယူသားထက်မြက်တဲ့ပုံကိုယ်တွေကိုမလေးစားတန်ဖိုးမထားတဲ့နေရာဖြစ်နေတတ်ပါတယ်။နောက်ပြီးတော့နေရာမပေးတဲ့နေရာဖြစ်နေတတ်ပါတယ်။အရေးသွေးညံဖြစ်တဲ့ကိုယ်ပေါ်မှာတာပေါင်းညာစားကဖားရဖားလုပ်တဲ့ပုံကိုယ်တွေကိုနေရာပေးတဲ့နေရာဒေသဖြစ်နေတတ်ပါတယ်။နောက်ပြီးတော့တော်တဲ့လူနဲ့ညံ့တဲ့လူကိုတန်းတူထားပြီးတော့မြောက်စားတဲ့နေရာဖြစ်တတ်ပါတယ်တဲ့ဒါဆိုရင်အဲ့ဒီနိုင်ငံအဲ့ဒီလူမျိုးအဲ့ဒီမိသားစုအဲ့ဒီကြောင်းတိုက်ဘယ်တော့မှလူတော်လူကောင်းတွေမဖြစ်ပါဘူးမပေါ်ထွက်ပါဘူးပေါ်ထွက်ရင်လည်းပဲဒီနေရာကနေထွက်သွားတတ်ပါတယ်အခြားသောနေရာမှာရှိရင်လည်းဒီနေရာကိုလာပြီးတော့ပူပေါင်းပြီးတော့လက်မတွဲနိုင်ပါဘူးတဲ့ဒီအဓိပ္ပာယ်ကိုပြောတာပါအဲ့တော့နိုင်ငံတခုကြောင်းတိုက်တခုမိသားစုတခုတိုးတက်ပါတယ်နောက်ပြီးတော့အနာဂတ်အတွက်မျှော်လင့်ချက်တွေသိပြည့်နေပါတယ်ဆိုရင်ဘာဖြစ်တယ်လဲအဲ့ဒီနေရာမျိုးဟာနံပါတ်1အရေးသွေးပြေးွားတဲ့ပုံကိုယ်တွေကိုလူတော်လူကောင်းတွေကိုတန်ဖိုးထားလေးစားတတ်တဲ့နေရာဖြစ်နေတတ်ပါတယ်နောက်ပြီးတော့နေရာပေးတတ်တဲ့နေရာဖြစ်နေတတ်ပါတယ်ညံပြင်းတဲ့ပုံကိုယ်တွေကိုနေရာမပေးတတ်ဘူးညံပြင်းတဲ့တော်တဲ့ပုံကိုယ်တွေကိုတန်းတူမထားတတ်ဘူးဆိုပြီးတော့ဒီရေသွေးလေးချက်နဲ့ပြည့်စုံတဲ့ဒေသတွေဟာသာသနာတော်လည်းပဲကြီးပွားတိုးတက်နိုင်တယ်နိုင်ငံတော်လည်းပဲကြီးပွားတိုးတက်နိုင်တယ်မိသားစုလည်းပဲအနာဂတ်တွေမျှော်လင့်ချက်တွေပြေဝပါတယ်တဲ့ဒီစကားလေးခုကိုရှင်အာနန္ဒာလောက်ရွှေဟင်းသာကပြောခဲ့တာမြတ်စွာဘုရားကပြန်လည်ဟောကြားခဲ့တာအဲ့တော့ဒါလေးကိုနည်းနည်းလေးဘုန်းကြီးကပြန်ပြောချင်တာအဲ့တော့ဘယ်တော့မှတော့ပြောခဲ့တယ်လေဆိုတော့ဘုန်းကြီးတို့ဖရာလောင်းကတခုသောဘဝမှာရွှေဟင်းသာမင်းသွားဖြစ်တယ်အရှင်အာနန္ဒာလောင်းကညီတော်ရွှေဟင်းသာသွားဖြစ်တယ်အဲ့တော့ရွှေဟင်းသာညီနောင်ပေါ့ဖရာလောင်းကအကူရှင်အာနန္ဒာလောင်းကညီသူတို့ကစိတ်တကုတ်တောင်မှာနေကြတယ်။အစာရေစာရှာတော့ကြတော့ဟိမွန်တာတောင်ကြီးကအလိုလိုပေါက်နေတဲ့တလေးစဘာကင်းကြီးမှာသွားစားပြီးတော့စားလို့ဝါရင်စိတ်တကုတ်တောင်ကိုပြန်ပြီးတော့နေကြတယ်။တနေ့တော့တလေးစဘာကြီးစားပြီးတော့အဲ့ဒီဟိမွန်တာတောင်ကြီးကနေစိတ်တကုတ်တောင်ကိုပြန်လာတဲ့အခါလမ်းကူးလက်မှာရွှေတောင်ကြီးတစ်ခုကိုတွေ့ရတယ်။ရွှေတောင်ကြီးကအဲ့ဒီရွှေတောင်ကြီးတွေ့တော့တောင်ထုပ်ပေါ်မှာရွှေနှာညီနောင်နားတဲ့အခါမှာညီငယ်ဖြစ်တဲ့လူကထူးဆန်းတာလေးတွေတွေ့ရတော့နောင်တော်ဖြစ်တဲ့ဖရာလောင်းရွှေရင်သာကိုမေးတယ်ဒီတောင်ကိုဘာတောင်လို့ခေါ်ပါတလေတဲ့ဒီတောင်ကြီးဟာအင်မတန်မှယုံမာတဲ့အောက်တန်းကြတဲ့တောကြီးတွေတဘာဝကြီးတွေလားလည်းပဲရွှေရောင်တောက်သွားတယ်ရွှေရင်သာတွေလားလည်းပဲရွှေရောင်တောက်သွားတယ်အခြားသောနေရာမှာတော့သူ့ရဲ့တဘာဝရောင်တိုင်းရှိကြရတယ်နောက်ပြီးတော့အောက်တန်းကြတဲ့မြေခွေတွေလားလည်းပဲရွှေရောင်တောက်အင်မတန်မှမြင့်မြတ်တဲ့ခြင်သိသိကြားတွေလားလည်းပဲရွှေရောင်တောက်နေကြတယ်အခြားသောနေရာရောက်ရင်တော့တဘာဝရောင်တောင်းဖြစ်သွားကြတယ်အဲ့တော့ဒီတောင်ကိုဘာတောင်လို့ခေါ်ပါတယ်နောင်တော်လို့ရှင်အာနန္ဒာကမေးတော့ဖရာလောင်းကနေရုတောင်လို့ခေါ်ကြတယ်ဒီတောင်ကိုရောက်လာတဲ့တတ္တဝါတွေကအလုံးရွှေဆင်းနဲ့ပြည့်စုံပြီးတော့ရွှေရောင်တောက်သွားကြတယ်ညီတော်လို့ဖရာလောင်းကပြန်ဖြေလိုက်တဲ့အခါရှင်အာနန္ဒာလောင်းကစောစောကဘုန်းကြီးပြောခဲ့တဲ့စကားလေးတွေကိုပြန်ပြီးတော့ပြောတာပါဘာလဲဆိုတော့နံပါတ်1အရေးသွေးပြေဝတဲ့ယောသားထက်မြတ်တဲ့ပုံကိုယ်တွေကိုမလေးစားတဲ့အရက်နံပါတ်2အဲ့ဒီလိုရေသွေးပြေဝတဲ့တံပိုးထားရမယ်ပုံကိုယ်တွေကိုနေရာမပေးရှုံချအပြစ်တင်နိုင်ငံလေးဆိုထောင်ချတဲ့အရက်နံပါတ်3ရေသွေးညံဖြစ်တဲ့ပုံကိုယ်တွေကိုနေရာပေးမြောက်စားတဲ့အရက်နံပါတ်4ရေသွေးပြေးတဲ့ပုံကိုယ်နဲ့ရေသွေးညံဖြစ်တဲ့ပုံကိုယ်ဒန်းတူထားဆက်ဆန်းတဲ့အရက်မြောက်စားတဲ့အရက်ဒီလိုရက်ဒေတာဟာမနေသင့်ပါဘူးနောင်တော်တဲ့နာယံနေရူဝိပဇ္ဇတိဟိနာဩကတမေဇိမေအာဝိဒေတာကရောနေရူဟန္တာနေရုံဇဟမတိနောင်တော်တဲ့ဟောဒီနေရူဆိုတဲ့ရွှေတောင်ကြီးဟာအယုတ်အမြတ်အလက်မရွေးဘသူပဲလာလာရွှေရောင်တောက်နေပါတယ်ခွဲခြားမှုမရှိပါဘူးအဲ့တော့အထူကိုလည်းပဲဘာမှမပြုတ်တတ်ပါဘူးညံပြင်းတဲ့တတဝါတွေလာလဲရွှေရောင်တောက်မြင့်မြတ်တဲ့တတ္တဝါတွေလာလည်းပဲရွှေရောင်တော့ဘာမှထူးခြားမှုမရှိပါဘူး။အ ဲ့တော့ဒီတောင်ကြီးကမနေသင့်ပါဘူးကျွန်ုပ်တို့စွန့်ခွာကြပါစို့လို့ပြောပြီးတော့ဖရာလောင်ရွှေရင်သာနဲ့ညီတော်ဖြစ်တဲ့ရှင်အနန္ဒာလောင်ရွှေရင်သာတို့ဟာအဲ့ဒီရွှေနေရုဆိုတဲ့ရွှေတောင်ကြီးကိုစွန့်ခွာပြီးတော့သူတို့နေနေမြဲဖြစ်တဲ့စေတဂုတ်တောင်ကိုပြန်သွားခဲ့ကြပါတယ်။အဲ့တော့ဘုန်းကြီးတို့ဒီနေရာမှာစဉ်းစားကြည့်ရမယ့်အချက်ကလေးတွေပေါ့။အဲ့တော့ရှင်အနန္ဒာလောင်ပြောခဲ့တဲ့စကားကိုမြတ်စွာဘုရားပြန်ဟောတဲ့အတိုင်းဘုန်းကြီးကနိုင်ငံတော်အနေနဲ့လည်းသုံးသပ်ပြပြီးပြီ။တန်ခါဖွဲ့စည်းဖြစ်တဲ့ကျောင်းတိုက်တွေအနေနဲ့လည်းပဲကိုယ်ကျောင်းတိုက်ကလူတော်လူကောင်းတွေမပေါ်ဘူးဆိုရင်ဆင်ကျင်တဲ့အကြောင်းဒါလေးတွေကိုသုံးသပ်ခဲ့ပြီ။မိသားစုတစုအနေနဲ့လည်းသာသမီကိုချစ်ရမှာအတူတူညံဖျင်းတဲ့သာသမီကိုချစ်မိရင်အနာဂတ်မျှော်လင့်ချက်တွေပျောက်ဆုံးသွားနိုင်တယ်။အဲ့တော့ရိုးသားထက်မြက်တဲ့သာသမီတွေကိုချစ်မြတ်နိုးနိုင်မှအနာဂတ်အတွက်မျှော်လင့်ချက်တွေပြည့်ဝမယ်။ဒါကြောင့်ကိုသာသမီတူတူမတွေကိုရည်သွေးပြည့်ဝတဲ့ပုံကိုယ်တွေကိုဖြစ်အောင်မြင့်တင်ဖို့အကြောင်းဒါလေးတွေကိုသုံးသပ်ပြောကြားခဲ့ပြီပေါ့။အဲ့တော့ဒီလိုသုံးသပ်ပြောကြားပြီးတဲ့အခါဘုန်းကြီးစိတ်ကူးထဲမှာပေါ်လာတာလေးတကူကဘာလဲဆိုတော့အောင်မြေအကြောင်းကိုဘုန်းကြီးတို့ခေါင်းထဲမှာပေါ်လာခဲ့တယ်အောင်မြေဆိုတာဘုန်းကြီးတို့မြန်မာတွေကတိတ်ပြီးတော့အယူသိကြတယ်အောင်မြေနင်းတယ်ဘုန်းကြီးတို့ကိုယ်တိုင်လည်းပဲငယ်စဉ်စာမှုပဲဖြစ်ခြင်း20ကျော်တုန်းကအောင်မြေသွားနင်းခဲ့ဘူးတဲ့ဒါမချက်တန်းဝန်ခံရရင်တော့ဒါပဲဝန်ခံရမှာပေါ့အဲ့တော့အောင်မြေဆိုတာရဟန်းရှင်တို့တွေတိတ်ပြီးတော့ဆွဲလန်းကြတယ်အဲ့တော့ဒီအောင်မြေဟာတကယ်တော့ရှိတဲ့နယ်အရာလားမရှိတဲ့နယ်အရာလားဒါလေးစဉ်းစားဖို့ကောင်းတယ်ရွှေဘုဘက်ကဆရာတော်တစ်ပါးကတော့အောင်မြေကိုဘလို့တယုတ်ပေါ်လဲဆိုတော့ तू ကတော့ဟာတာသဘောနဲ့ပြောတာဘုန်းကြီးတို့စာပေမှာအောင်မြေဆိုတာကရှင်သေးတွေတိတ်တဲကြားတွေကတမင်တရေတွေကိုလိုက်တယ်အောင်မြေနေရာရောက်လို့ရှိရင်တမင်တရေတွေကရှင်သေးတွေတိတ်တဲကြားတွေကိုပြန်ပြီးတော့လိုက်တဲ့နေရာတဲ့အဲ့ဒါအောင်မြေလို့ခေါ်တယ်အဲ့တော့ဆရာတော်တပါးကဘာပြောလဲဆိုတော့အောင်မြေဆိုတာတဲ့အစွမ်းအစမရှိတဲ့ပုဂ္ဂိုလ်တွေအထွတ်ထိပ်ရောက်တဲ့နေရာအောင်မြေလို့ခေါ်တယ်တဲ့ तू ကတော့ဟာတာသဘောနဲ့ပြောတာဒါစဉ်းစားစရာကောင်းတဲ့အချက်ပဲခုကြည့်နော်ဘုန်းကြီးတို့ဖရာလောင်ရွှေဟင်းသာနဲ့ညီတော်ဖြစ်တဲ့ရှင်အာနန္ဒာရွှေဟင်းသာတို့ဟာရွှေတောင်ကြီးကိုသူတို့စွန့်ခွာသွားကြတယ်ရွှေတောင်ကြီးကဘာနဲ့တူနေလဲအောင်မြေနဲ့တူနေတယ်အောက်တန်းကြတဲ့တတ္တဝါတွေလားလဲရွှေရောင်တောက်ညင်ညက်တဲ့တတ္တဝါတွေလားလဲပဲရွှေရောင်တောက်ဒီလိုခွဲခြားမှုမရှိတဲ့နေရာမနေသင့်ပါဘူးလို့ရှင်အာနန္ဒာလောင်ကပြောခဲ့မြတ်စွာဘုရားကလည်းဟောခဲ့အဲ့တော့ဘုန်းကြီးတို့အောင်မြေဆိုတာတကယ်များရှိခဲ့ရင်ရှိတဲ့အရာပါလားဥပမာအားဖြင့်ရက်ရွာကိုမီးရှို့ပြီးတော့ဓညတိုက်မဲ့ပုဂ္ဂိုလ်တယောက်အောင်မြင်နင်းလိုက်လို့အောင်သွားပါပြီဆိုရင်ရက်သူရွာသားတွေဆင်းရဲကြမလားချမ်းသာကြမလားဒါစဉ်းရဲစဉ်းစားဖို့ကောင်းတဲ့အချက်သူဟာဒီရက်ရွာကိုသွားပြီးတော့ဓညတိုက်မဲ့လူချင်းစီမဲ့လူသက်မဲ့ရွာကိုမီးရှို့မဲ့ဒီလုံလုံတွေလို့ဖို့အောင်မြင်ကိုနင်းလိုက်ပါပြီတဲ့အောင်မြင်သွားပါပြီတဲ့လူသားတွေအတွက်ဆင်းရဲသွားမလားချမ်းသာသွားမလားအောင်မြင်ကစဉ်းစားစရာကောင်းတယ်နောက်တခါအာနာပိုင်တယောက်တန်ကြီးအုပ်ချုပ်တဲ့ပုဂ္ဂိုလ်တယောက်ကိုယ့်အတွက်ကိုကြည့်ပြီးတော့ပြည်သူပြည်သားတွေကိုမျိုးမျိုးညှင်းပန်းနှိပ်စက်နေတဲ့အာနာရှင်တယောက်သူ့ရဲ့ယာရုအာနာရှည်အောင်လို့အောင်မြေကိုသွားနင်းတယ်အောင်မြေနင်းလိုက်တဲ့အတွက်သူ့ရဲ့ယာရုအာနာကြီးရှည်သွားပါပြီဒါဆိုရင်ဘုန်းကြီးတို့ပြည်သူပြည်သားတွေဆင်းရဲဒုက္ခရောက်မလားချမ်းသာမလားဒါလေးတွေကစဉ်းစားကြရကောင်းတဲ့အချက်အဲ့တော့အောင်မြေဆိုတာဘာနဲ့သွားတူတယ်ဆိုတော့ဘုန်းကြီးစဉ်းစားကြည့်တယ်ခုနရွှေတောင်ကြီးနဲ့သွားတူနေရွှေတောင်ဆိုတာသူတော်ကောင်းတွေမနှစ်သက်ဘူးမကြိုက်ဘူးရုံမာတဲ့ကြီးလိုတတ္တဝါတွေလားလည်းပဲရွှေရောင်တောက်မြင့်မြတ်တဲ့ရွှေဟင်းသာလားလည်းရွှေရောင်တောက်ရုံမာကောက်ကြည့်တဲ့မြေခွေလားလည်းရွှေရောင်တောက်မြင့်မြတ်တဲ့ရှင်သေးတွေလားလည်းရွှေရောင်တောက်ဘသူလားလားအလုံးရွှေရောင်တောက်တဲ့နေရာမနေသင့်တဲ့ရက်ပါလို့ရှင်အာနန္ဒာလောင်းကပြောခဲ့မြတ်စွာဘုရားလည်းအတည်ပြုပြီးတော့ဟောခဲ့တယ်အဲ့တော့ရွှေတောင်နဲ့တူတဲ့အောင်မြေဟာဘုရားစတဲ့သူတော်ကောင်းတွေတကယ်နှစ်သက်ပါရဲ့လားဒါလေးကိုစဉ်းစားကြည့်အောင်လေနောက်တစ်ချက်ကဒီအောင်မြေသာတကယ်ရှိနေလို့ရှိရင်ပါရမီကုသိုလ်ဆိုတာရှိနိုင်ပါဦးမလားအရာရာမှာအောင်မြေကြောင့်ဖြစ်တယ်ဆိုရင်ဖျားဖြစ်ဖို့ကြိုးစားကြပါဦးမလားယန္တာဖြစ်ဖို့ပါရမီတွေကြိုးစားကြပါဦးမလားပါရမီတွေလောကကြီးမှာစိတ်သုံးသွားနိုင်တယ်ဖျားတောင်ပွင့်ဖို့မလွယ်တော့ပါဘူးအောင်မြေသာတကယ်ရှိနေအဲ့တော့အောင်မြေဆိုတာရွှေတောင်နဲ့တူမတူတာဘုန်းကြီးကအတွေ့လေးပေါ်လို့ဒါထည့်ပြီးတော့ပြောတာပါအဲ့တော့စာထဲတော့မရှိပါဘူးသို့သောအောင်မြေဟာလည်းပဲစဉ်းစားသင့်တဲ့ချက်ဒါလေးကိုလည်းပဲရှင်နေရန်တရားတော်မှာမိသားစုဒါလေးတွေကိုသိစေခြင်းလို့ပြောတာပါနောက်တစ်ချက်ကဘုန်းကြီးတို့တရားတော်မှာတွေဖျားဖူးသွားတဲ့အခါတန်ဃာတော်ရှင်မြတ်တွေကိုစီကတ်တဲ့အခါအောင်မြင်နင်းတာနဲ့မြန်တူနေသလားဒါလည်းပဲဘုန်းကြီးစဉ်းစားမိတဲ့အချက်ကလေးဘယ်လိုလဲဆိုတော့အောင်မြင်နင်းတယ်ဆိုရင်ဘာဖြစ်ခြင်းလို့စီးပွားရေးတက်ခြင်းလို့ဒီလိုအောင်မြင်နင်းကြတာကို တချို့ကလည်းပဲဘုန်းကြီးတို့ဖျားဖူးသွားတယ်ဆိုလို့ရှိရင်ဖျားဖူးလို့ရှိရင်စီပွားရေးတက်တဲ့ဘယ်ဖျားကဘလို့ဆူတောင်းပြေတဲ့ဘယ်ဖျားကဘာပန်းနဲ့ဘလို့လှူလို့ရှိရင်ဘာဖြစ်တဲ့အဲ့တော့ဖျားရှင်ကိုသွားရှိခိုးတာတွေကအောင်မြင်နေတာနဲ့များတူနေသလားဒါလည်းပဲတက္ကမကြီးကိုယ့်အတွက်မှားလို့ရှိရင်အချင်းချင်းဖို့တကယ်တော့ဖျားရှိခိုးတယ်ဆိုတာကိလေသာကင်းစင်တဲ့ဖျားရှင်ကိုယ်တော်မြတ်အားရှိခိုးပူဇော်ပါ၏ဖျားတပည့်တော်လည်းကိလေသာကင်းစင်နိုင်အောင်ကျင့်နိုင်ပါရစေဒါဆိုရင်အရဟံဘုံတော်ကိုအာယုံပြုပြီးတော့ရှိခိုးပူဇော်တကယ်တော့ရှိခိုးပူဇော်တယ်ဆိုတာစာပေမှာဘုံတော်ကိုမှန်ပြီးတော့ရှိခိုးပူဇော်ရမှာခုတော့စီပွားရေးတက်ဖို့အိမ်ဆောင်ရေးရှင်ပြေဖို့ပါလီအရှင်ပြေဖို့ဒီလိုအရှင်ပြေဖို့အရှင်ပြေဖို့ဆိုပြီးတော့ဖျားတွေတွားပြီးတော့ဖူးကြတာအောင်မြင်နေတာနဲ့မြန်တူနေသလားစဉ်းစားစရာလေးတွေပါနောက်တန်ဃာတော်ရှင်မြတ်ဒီကိုစီးခဲ့တဲ့ဘယ်ဆရာတော်ကရဟန္တာတဲ့ဘယ်ဆရာတော်ကဘာလှူလိုက်လို့ရှိရင်စီးပွားရေးချက်ချင်းတက်တဲ့တန်ဃာတော်ရှင်မြတ်ဒီတွားပြီးတော့စီးခဲ့ကိုကိုွယ်တာလေအောင်မြင်နေတယ်လို့မြန်ဖြစ်နေမလားတကယ်တော့တန်ဃာတော်ရှင်မြတ်ဒီဟာယိုယိုသားသားကျင့်တဲ့စာတင်စာကြတရားဟောတရားပြကိုယိုယိုသားသားကျင့်တဲ့တန်ခါကိုပူဇော်ပါတယ်။သာသနာတော်ရှင်အောင်ကျင့်နိုင်ပါစေ။တပည့်တော်လည်းတန်ခါတော်ရှင်မြတ်တရဲ့အဆုံးမဖျားချင်ရဲ့အဆုံးမကိုတန်ခါတော်ရှင်မြတ်တရဲ့တခြင်းနာယူပြီးတော့လိုက်နာကျင့်သုံးနိုင်ပါရစေ။အဲဒီလိုဖျားချင်ရဲ့သာသနာတော်ကြီးမပြောက်ပြဲအောင်ဆောင်လျှောက်တဲ့တန်ခါကောင်းတန်ခါမြတ်တီကိုကြောပါရယ်။တန်ခါကိုမှန်ပြီးတော့အာယုံပြုရှိခိုးရပါ။အခုတော့ဘယ်ဆရာတော်ကယဟန္တာတဲ့ဘလို့ကြောကြတဲ့စီပွားရေးတက်တဲ့ဒီလိုသဘောတည်နဲ့လိုက်ကိုးကွယ်နေတန်ဃာတော်ရှင်မြတ်တွေကိုစီကပ်ကိုးကွယ်ခြင်းဟာအောင်မြင်နေတယ်လို့များဖြစ်နေမလားဒါလေးတွေကဘုန်းကြီးအတွေ့ထဲမှာပေါ်တာလေးတွေကိုပြောပြတာပါအဲ့တော့အာလုံးတက္ကရာမတွေဆင်ကျင်ဖို့စဉ်းစားဖို့ဘုန်းကြီးကတည်လွင်သောအနာဂတ်ကိုဖန်တီးခြင်းဆိုတဲ့ဒီတရားကိုဟောပေးခြင်းဖြစ်ပါလေဒါကြောင့်မိမိတို့ယဟန်ခံတယ်ဆိုတာယနေ့စာတော်ပေတော်တာမလီတစ်ပါးကိုယဟန်ခံလိုက်ခြင်းဟာတင်လွင်တဲ့အနာဂတ်သာသနာကိုမိမိတို့ဖန်တီးရရောက်ပါတယ်။သာသနာတော်ကြီးမြင့်တက်သွားရင်နိုင်ငံတော်လည်းပဲတိုးတက်သွားနိုင်တယ်။ဒါကြောင့်ဘလိုနီးဘလိုပုံမိမိတို့ပြုစုပြောထောင်ရမလဲဆိုတာဒါလေးတွေကိုသိနိုင်အောင်ဒါဒီတရားကိုဘုန်းကြီးကဟောပေးခြင်းဖြစ်ပါတယ်။ဒီတရားတော်ကိုနာယူပြီးတော့အာလုံးအမြင်မှန်ပြီးတော့ကြင်ကြံကြိုးကုပ်မှန်ကန်သောကြင်ကြံကြိုးကုပ်အာထုံမှုများကိုဆက်လက်ပြီးတော့ပြုလုပ်နိုင်ကြပါစေ။အဲ့ဒီလိုပြုလုပ်ရင်ပြုလုပ်ရင်လည်းနှလုံးသားထဲမှာပါရမီတွေရင့်တန်ပြီးသောသောမဉ္ဇဉ်ပုံဉ္ဇဉ်ဖြင့်နိဗ္ဗာန်ချမ်းသာကိုကိုစီကိုငါသင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း